Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ17ရက်တောက်ကြနေမနက်ခင်းစီစဉ်နေကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီကနေ့မနက်ခင်းစီစဉ်နေကိုတာဝန်ယူတက်ဆက်မှာဖြစ်ပါတယ
်မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာစိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေဒီကြောင်းကတိုက်ခိုက်တဲ့နေရာမှာ IS အဖွဲ့ရဲ့ဗန်ဒါရေးဝန်ကြီးနဲ့တခြားထိပ်တန်းခေါင်းဆောင်နှစ်ဦးသေဆုံးသွားပါတယ်စီးရီးယားအတိုက်ခံတွေကတမရဘရာရှာအဆိုက်ရဲ့အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့မူပေါင်းတွေကိုသဘောတူညီလိုက်ပါတယ်ဩစတြေးလျနိုင်ငံမှာတော့ဆယ်ကျော်တက်တဦးနဲ့အမျိုးသား၄ယောက်ကိုအကြမ်းဖက်မှုတိုက်ခိုက်မှုပြုလုပ်ဖို့ကြံစီမှုနဲ့ကြာတာပြင်းနေမှာဆွဲချက်တွေတင်လိုက်ပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီနေ့နားဆင်ရမယ့်သတင်းလွှာရည်တွေမှာဆိုရင်တော့
ဒီမိုကရေစီထွန်းကားအောင်လုပ်တဲ့ဖြစ်စဉ်တွေမှာနိုင်ငံတကာမိသားစုရဲ့အယုံဆိုင်မှုပံ့ပိုးကူညီမှုတွေရဖို့အတွက်ဒီနိုဘယ်ဆုချီးမြှင့်တာဟာအများကြီးထောက်ပံ့ဖြစ်ပါတယ
်ဒါကတော့နော်ဝေနိုင်ငံအော့စလိုမြို့မှာကျင်းပနေတဲ့နိုဘယ်ဆုပေးပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့88မြို့သားကျောင်းသားကောင်းဆောင်ဥက္ကိုကြီးပြောသွားတာပါအပြည့်စုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်အဲ့နောက်မှာတော့ရှမ်းပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေကိုတွားရောက်အကူအညီပေးခဲ့တဲ့88မြို့သားကောင်းဆောင်ကိုမင်းကိုနောင်ရင်ပြောကြားချက်တင်တဲ့အတူရာသီဥတုဖောက်ပြန်မှုတန်းစိုးစိုးဝါခံနေရတဲ့မြန်မာနိုင်ငံမှာနောက်တက်လာမယ့်အစိုးရကတဘာဝပတ်ဝန်းကျင်ရေးကိုဦးစားပေးဆောင်ရွက်ဖို့တိုက်တွန်းပြောကြားတဲ့အကြောင်းနဲ့ပိုလီယိုကင်းရှင်းတဲ့နိုင်ငံအဖြစ်ကြေညာထားပြီးတော့မှမြန်မာနိုင်ငံမှာအသွင်ပြောင်းပိုလီယိုရောဂါပိုတွေ့နေရတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုအလှန့်ပေးခင်ခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုဦးစံမိုးဝင်နဲ့မန်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ခင်ဗျာ
။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအီရတ်နဲ့ဆီးရီးယားမှာရှိတဲ့ IS Islamic စစ်တုကြွတွေကိုပြီးခဲ့တဲ့သတင်းပတ်အတွင်း၄ကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ရမှာIS အဖွဲ့ရဲ့ဗန်ဒါရေးဝန်ကြီးနဲ့တခြားထိတ်တန်းခေါင်းဆောင်နှစ်ဦးသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကပြောဆိုလိုက်ပါတယ်။ညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတက်ခတ်မှုအတွင် IS အဖွဲ့ရဲ့ဗန်ဒါရေးဝန်ကြီးအဘူဆာလေးနဲ့အဖွဲ့အတွက်ချင်းချောက်ငွေညစ်တဲ့အလုပ်တွေကိုတာဝန်ယူစီစဉ်ဆောင်ရွက်သူထိတ်တန်းခေါင်းဆောင်တဦးနဲ့အလုပ်အမှုဆောင်တာဝန်ယူထားတဲ့တခြားထိတ်ပိုင်းခေါင်းဆောင်တဦးတို့သေဆုံးသွားခဲ့တဲ့အကြောင်းအမေရိကန်စစ်ဖက်ဆိုင်ရာပြောခွင့်ရသူစတီဗ်ဝါရင်ကကြားသာပတေးနေမှာပြောဆိုလိုက်ပါတယ်။ဆာလေးဟာIS အဖွဲ့ရဲ့ဝါရင်ခေါင်းဆောင်တွေထဲမှာတဦးအပါဝင်ဖြစ်တယ်လို့ဝါရင်ကပြောပါတယ်။သူတေဆုံသွားတဲ့အတွက်လည်းအဖွဲ့အတွင်းမှာငွေကြီးရေးစီမံခန့်ခွဲတဲ့နေရာမှာအခက်ကြုံနေတယ်လို့ပြောဆိုပါတယ်။ညွန်ပေါင်းတပ်ဖွဲ့တွေကအီရတ်နိုင်ငံရမဒီမြို့တော်ကိုလေကြောင်းကနေတိုက်ခိုက်ရမှာ IS အဖွဲ့ရဲ့တိုက်ခိုက်ရေးတပ်ဖွဲ့ဝင်350တေဆုံခဲ့တယ်လို့ဝါရင်ကပြောပါတယ်။ IS စစ်သွေးကြွတွေဟာရမဒီမြို့ကိုအခုနှစ်စောစောပိုင်းမှာသိမ်းပိုက်ခဲ့တာပါ။ဒါပေမဲ့အီရတ်အစိုးရရဲ့တပ်ဖွဲ့တွေကတချို့နေရာတွေကိုပြန်ပြီးတော့တင်ပိုက်နိုင်ခဲ့တယ်လို့အီရတ်တာဝန်ရှိသူတွေကအခုသတင်းပတ်အတွင်းမှာပြောဆိုခဲ့ပါတယ်
။ Syria သမ္မတဘရှောအယ်အာဆတ်ဆိုရနဲ့တွေ့ဆုံဆွေးနွေးဖို့အတွက်မူပေါင်းတွေကို Syria အတိုက်ခံကိုယ်စားလှယ်တွေကသဘောတူညီခဲ့ပါတယ်။ Syria နိုင်ငံရေးအဖွဲ့အစည်းတွေနဲ့လက်နက်ကိုင်သဘုံအဖွဲ့တွေရဲ့ကိုယ်စားလှယ်ပေါင်း100ကျော်တက်ရောက်တဲ့ Rirat မြို့မှာကျင်းပတဲ့ဆွေးနွေးပွဲကိုကြာတာပတေးနေ့ကအဆုံးသတ်ခဲ့ပါတယ်။အာဆတ်အစိုးရနဲ့ညှိနှိုင်းဆွေးနွေးရမှာကိုစားပြုပါဝင်မဲ့သူတွေကိုဒီအဖွဲ့တွေကနေရွေးချယ်ဖို့တော့လိုအပ်နေပါသေးတယ်။အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကတော့ဒီပြဿနာကိုဖြေရှင်းဖို့ပိုးပြီးခက်ခဲတဲ့အလုပ်တွေရှိနေသေးဖြစ်တယ်လို့ပြဿနာတိုင်းကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။ Sorry Arabia နိုင်ငံမှာကျင်းပတဲ့ဆွေးနွေးပွဲဟာပြီးခဲ့တဲ့လကဗီယက်နာမှာကျင်းပတဲ့ကမ္ဘာအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်တွေရဲ့အစည်းအဝေးကသဘောတူညီချက်ကြောင့်ဖြစ်ပေါ်လာခဲ့တာပါ။ Syria ကိုအထောက်အကူပေးရေးဆိုင်ရာလို့ခေါ်တဲ့နိုင်ငံတကာအဖွဲ့ကိုထူထောင်ဖို့ January လမှာအပြည့်အသက်ဖွဲ့ရမယ်လို့ရက်သတ်မှတ်ပေးထားတာလည်းဖြစ်ပါတယ်။ဒီအဖွဲ့ကနေ Syria မှာနိုင်ငံရေးအသွင်ကူးပြောင်းဖို့အတွက်ကျေပြန့်တဲ့စီမံကိန်းချမှတ်ရမှာအာဆတ်အစိုးရနဲ့အလဲအလက်အတိုက်ခံအဖွဲ့တွေကြားဆွေးနွေးမှုတွေစတင်နိုင်ဖို့လှုံ့ဆော်ရမှာဖြစ်ပါရဲ့ရှင
်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာရှိတဲ့ဩစတြေးလျဗဟိုအစိုးရရဲတပ်ဖွဲ့ဌာနချုပ်အပါအဝင်အစိုးရပိုင်းအဆောက်အဦတွေကြုံရအလင်းတင်တယ်လို့အရက်သားပြည်သူတွေကိုအကြမ်းဖက်တိုက်ခိုက်ဖို့ကြံစီမှုနဲ့ဆေကျော်တက်တဲ့ဦးနဲ့အမျိုးသား၄ယောက်ကိုဩစတြေးလျအာဏာပိုင်တွေကကြာတာပတိနေမှာဆွဲချက်တင်လိုက်ပါတယ်။ကြာတာပရင်းနေစောစောပိုင်းမှာပဲအသက်15နှစ်အရွယ်လူငယ်တစ်ယောက်နဲ့အသက်20အရွယ်အမျိုးသားတစ်ယောက်တို့ကိုဆစ်ဒနီအနောက်ဘက်ချမ်းမှာရှိတဲ့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတော့ အကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့ကြံစီမှုနဲ့စွဲချက်တင်လိုက်တယ်လို့ဩစတြေးလျဗဟုအစိုးရရဲတပ်ဖွဲ့ဒုတိယမင်းကြီးမိုက်ကယ်ဖီလန်ကသတင်းတောက်တွေကိုပြောပါတယ်။ဒီဇင်ဘာလစကတည်းကအထူးတပ်ဖွဲ့ရဲ့စုံစမ်းရေးမှုတွေဟာတပ်တွေကအထောက်အထားတွေကိုမနာမနေစုဆောင်းခဲ့ကြပါတယ်။ Electronic နည်းစနစ်နဲ့ထောက်လန်းရရှိထားတဲ့တပ်တွေကအထောက်အထားတွေလူတွေကိုယ်တိုင်စုဆောင်းရရှိထားတဲ့တပ်တွေကအထောက်အထားတွေရဲ့ရက်လက်တွေနဲ့ဒီကနေ့မနေ့ပိုင်းမှာသူတို့နှစ်ယောက်ကိုအကြမ်းဖက်မှုလှုပ်ဆောင်မှုကြိုတင်ကြံစီမှုနဲ့တရားရုံးမှာစွဲချက်တင်နိုင်ခဲ့ပြီလို့ဒူရဲမင်းကြီးကသတင်းတောက်တွေကိုပြောပါတယ်။တခြားအမျိုးသား၃ယောက်ကိုတော့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့တရားမှုတွေနဲ့ထောင်ထဲမှာထိန်းသိမ်းထားပါတယ်။ပြစ်မှုထင်ရှားတဲ့ဆိုရင်သူတို့အားလုံးဟာထောင်ထဲတသက်တကြွပြစ်ဒဏ်ကြခံရဖို့ရှိပါတယ်။နောက်ထပ်ဩစတြေးလျနိုင်ငံနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကတော့ထိုင်းနိုင်ငံရဲ့ရဲတပ်ဖွဲ့လူကုန်ကူးမှုစုံစမ်းစစ်ဆေးရေးအရာရှိချုပ်ဟောင်းဟာထိုင်းနိုင်ငံမှာသူ့ရဲ့အသက်အန္တရာယ်စိုးရိမ်ရတဲ့အတွက်ဩစတြေးလျနိုင်ငံမှာနိုင်ငံရေးခိုလုံခွင့်လျှောက်ထားလိုက်တဲ့အကြောင်းကြာသပတေးနေ့မှာပြောဆိုပါတယ်။ရဲဗိုလ်ချုပ်ဟောင်းပဝင်းပုံစီရီယန်ဟာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းဩစတြေးလျနိုင်ငံမှာနိုင်ငံရေးဒုက္ခသည်အဖြစ်ရှောက်ထားဖို့အတွက်မဲလ်ဘုန်းမြို့ကိုတူရစ်ဗီဇာနဲ့ရောက်ရှိလာခဲ့တာဖြစ်တယ်လို့ဩစတြေးလျအသံလွှင့်ဌာနကပြောပါရယ်ပဝင်းကိုထိုင်းနိုင်ငံတောင်ပိုင်းကိုပြောင်းရွှေ့ခဲ့တဲ့အတွက်နိုဝင်ဘာလအတွင်းရဲတပ်ဖွဲ့ကနေပြီးတော့ထွက်ခဲ့တယ်လို့ဆိုပါရယ်
မွတ်စလင်တွေကိုအမေရိကန်ပြည်ထောင်စုဝင်ခွင့်ပိတ်ပင်ဖို့ Republican Party ဘက်ကသမ္မတလောင်းအဖြစ်အရွေးခံနိုင်ဖို့ကြိုးစားနေသူ Donald Trump ရဲ့အဆိုပြုချက်ကိုဝိုင်းဝန်းကန့်ကွက်သူတွေထဲမှာအမေရိကန်ပြည်ထောင်စုကနာမည်ကြီးမွတ်စလင်တဦးဖြစ်တဲ့ Heavyweight လက်ဝဲ Champion ဟောင်းမိုဟာမက်အာလီပါဝင်ခဲ့ပါတယ်။အစ္စလမ်ဘာသာကိုသူတို့ရဲ့ကိုကြိုးအတွက်အသုံးချနေသူတွေကိုဝိုင်းဝန်းဆန့်ကျင်ကြဖို့အခြားမွတ်စလင်တွေကိုသူ့အနေနဲ့တိုက်တွန်းကြောင်းဗုဒ္ဓဘုနစ်ကထုတ်ပြန်တဲ့မိုဟာမက်အာလီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီထုတ်ပြန်ချက်ရဲ့ခေါင်းစဉ်ကိုအမေရိကန်ပြည်ထောင်စုကိုလာမဲ့မွတ်စလင်တွေကိုပိတ်ပင်ဖို့တမန်တော်လောင်းအဖြစ်အမည်စရင်တင်သွင်းထားသူများအဆိုပြုခြင်းဆိုပြီးပေးထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒိုဒီနိုမြို့ကဒီလူမှုဖူလုံရေးဌာနမှာလူ14ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်ပစ်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့မွတ်စလင်ဆန့်ကျင်ရေးသူ့ရဲ့အဆိုပြုချက်ကိုဒီသတင်းပတ်အစောပိုင်းကထုတ်ပြန်တဲ့ကြေညာထုတ်ဒီသတင်းတွေဒီခံပါရှင်ဒီသတင်းပတ်အစောပိုင်းကထုတ်ပြန်ကြေညာခဲ့တယ်လို့တောင်ပိုင်းကာရိုလိုင်းနာပြည်နယ်မှာကျင်းပတဲ့မဲဆွယ်ပွဲမှာပြောဆိုခဲ့ပြီးတဲ့နောက်ဒေါ်နယ်ထရမ့်ဟာအပြင်းထန်ဝေဖန်ခံခဲ့ရပါတယ်။အသက်83နှစ်အရွယ်မိုဟာမက်အာလီကသူ့ရဲ့ကြေညာချက်မှာ Republican သမ္မတလောင်းစည်းမှာဥဆောင်နေတဲ့ဒေါ်နယ်ထရမ့်ရဲ့အမည်ကိုဖော်ပြမထားပေမဲ့သူ့ရဲ့ဘာသာကိုပွန့်ပွန့်လင်းလင်းရှုံချထားတဲ့နိုင်ငံရေးခေါင်းဆောင်တွေဟာအစ္စလမ်ဘာသာအကြောင်းလေ့လာဖို့အလန်းကွာသွားစေတယ်လို့ဖော်ပြထားပါတယ်ရှင်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြနန္နခေနိုင်ငံတကာသတင်းတွေကို VOA အမေရိကန်အသံကဆက်လက်ကြီးညာနေပါတယ်။အခုနှစ်တွင်ညဉ့်ဉန်းရေးနိုဘယ်ဆုချီးမြှင့်ခံရတဲ့တူနီးရှားဒီမိုကရေစီအဖွဲ့ဟာမနေ့ကကြာသပတေးနေ့နော်ဝေနိုင်ငံအော့စလိုမြို့တော်မှာညဉ့်ဉန်းရေးနိုဘယ်ဆုကိုလက်ခံရယူခဲ့ပါတယ်။ဆုရရှိတဲ့တူနီးရှား National Dialogue Quartet အဖွဲ့ကကမ္ဘာတစ်ဖွန်းအကြမ်းဖက်မှုတပ်ဖြတ်ရေးကိုဦးစားပေးအဆင့်ထားရှိပြီးတော့နိုင်ငံတကာအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့မြစ်တာရပ်ခံသွားပါတယ်။မကြခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကြောင့်လူတွေတေဆုံးပြီးတော့ရာနဲ့ချီဒဏ်ရရှိခဲ့တဲ့အတွက်သူတို့အဖွဲ့အနေနဲ့စိတ်ထိခဲ့ရတယ်လို့ဒေါ်သဖြစ်ရောင်အော့စလိုမြို့တော်ခန်းမမှာကျင်းပတဲ့ဆုချီးမြှင့်ပွဲမှာတူနီးရှားအလုပ်သမားတပ်မကခေါင်းဆောင်ဖြစ်တဲ့ဟောဆင်အဘာစီကပြောဆိုသွားပါတယ်။ဒီနှစ်တွင်တူနီးရှားနိုင်ငံမှာတူရစ်ခီးသွားတွေကိုတိုက်ခိုက်မှုနှစ်ကြိမ်ပြုလုပ်ခဲ့တဲ့အကြောင်းမြို့တော်တူနစ်မှာရှိတဲ့ဘာဒိုမျူဇီယမ်နဲ့တိုက်ခိုက်မှုအတွင်းမှာလူ22ယောက်တေဆုံးခဲ့ပြီးတော့ဆော်စီအပန်းဖြေစခန်းမှာတိုက်ခိုက်မှုအတွင်းလူ38ယောက်တေဆုံးခဲ့ရတယ်လို့ဆိုပါရယ်ကွာတက်အဖွဲ့အနေနဲ့ဝမ်တာပီတီဖြစ်မှုဂုံယူမှုတွေဟာမကြသေးခင်ကဆော်စီဘာဒူမျူဇီယမ်ဘေရုတ်ပဲရစ်နဲ့ရှမ်အယ်ရှိတ်ဘာမာကိုစတဲ့နိုင်ငံတွေမှာနေရာတွေမှာဆက်ဆုပ်ဖွဲ့ကောင်းတဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကြောင့်ဖြစ်ရတဲ့ပူဆွေးမှုဝမ်းနဲ့ကြေကွက်မှုဒေါသဖြစ်မှုတွေကြောင့်မှေးမိန်တယ်လို့ခံစားရတယ်လို့သူကပြောဆိုပါရယ်အဘစီဟာ ူနီးရှားနိုင်ငံကအလုတ္တမတမကစစ်မှုလုပ်ငန်းကုံသွေးရေးနဲ့လူခွင့်ရေးအဖွဲ့၄ဖွဲ့ကုစားပြုတက်ရောက်သူ၄ဦးတွေကတူဦးဖြစ်ပါတယ်။ Quartet အဖွဲ့ကိုငွေသားအမေရိကန်ဒေါ်လာ9,600နဲ့ညီတဲ့ Sweden Corona 8တန်းချိမြင့်ပါတယ်။ညဉ့်ညံရေးနိုဘယ်ဆုချိမြင့်ပွဲအခမ်းအနားမှာပထမအဆုံးဆုအဖြစ်ဒီဇင်ဘာလ10ရက်နေ့တိုင်းနိုဘယ်ညဉ့်ညံရေးဆုကိုပေးလေရှိပါတယ်။ဒီဇင်ဘာလ10ရက်နေ့ဟာဆုမတည်သူ Alfred Nobel 19806ခုနှစ်မှာကွယ်လွန်ခဲ့တဲ့နေ့လည်းဖြစ်ပါတယ်။အခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ပွဲကို88ကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုကိုကြီးတက်ရောက်ခဲ့ပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်းကသူ့နိုင်ငံမှာဟိုက်ဒရိုဂျင်ဘုံးကိုထုတ်လုပ်နိုင်ခဲ့ပြီလို့ပြောကြားလိုက်ပါတယ်။ကြာသပတေးနေ့ကကင်မြက်ပြောဆိုချက်ကိုကိုကားပြီးမြောက်ကိုရီးယားနိုင်ငံပိုင်း KCNA သတင်းဌာနကသတင်းထုတ်ပြန်ရမှာအခုဆိုရင်အင်အားကြီးနျူကလ িয়ার ဘုံးတွေကိုပိုင်ဆိုင်တဲ့မြောက်ကိုရီးယားဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့ Atomic ဘုံးနဲ့ Hydrogen ဘုံးတွေကိုဖောက်ခွဲဖို့အသင့်ဖြစ်နေကြောင်းဖော်ပြထားပါတယ်။မြို့တော်ပျုံယန်းမှာရှိတဲ့သမိုင်းဝင်စစ်စခန်းနေရာကိုကင်ဂျုံအန်းသွားရောက်ကြည့်ရှုချိန်မှာအဲ့ဒီလိုပြောဆိုလိုက်တာဖြစ်တယ်လို့ KCNA သတင်းဌာနကဆိုပါတယ်ရှင
်။နိုင်ငံပိုင်းယင်းနှိမ့်နှံမှုငွေတွေနဲ့ဆက်ဆက်နေတဲ့ဘန်နာရေးအရှုပ်ရှင်းမှာပဝင်ပတ်သက်မှုအတွက်ယာရုကနေနှုတ်ထွက်ပေးဖို့ဖိအားပေးခံရမှုကိုလက်ခံမှာမဟုတ်ဘူးလို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုလိုက်ပါတယ်။နှစ်ပေါင်းအတန်ကြာသူအုပ်ချုပ်ခဲ့တဲ့ညညွတ်သောမလေးအမျိုးသားအဖွဲ့ United Malay National Organization AMNO ရဲ့နှစ်ပတ်လည်ညီလာခံကြာတာပတိနေမင်ကွန်းပြောကြရမှာသူ့အနေနဲ့ဘာအမှမမကျူးလွန်ခဲ့ကြောင်းသူ့ဘက်ကမှန်တာလုပ်ခဲ့တဲ့အကြောင်းအမှန်တရားအောင်ပွဲခံမှာဖြစ်တယ်ဆိုပြီးတော့ပြောဆိုပါတယ်။အဲ့ဒီအစည်းအဝေးကို AMNO အဖွဲ့ဝင်ကိုစလေပေါင်း2000ကျော်တက်ရောက်ခဲ့ပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမုတ်ဝင်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါရစေ။ဒီမိုကရေစီထွန်းကားရေးအတွက်ကြိုးပမ်းကြတဲ့နိုင်ငံရေးလှုပ်ရှားသူတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်လိုက်တဲ့အတွက်လူတဦးတယောက်ထဲအတွက်ကိုသာမကသူ့ရဲ့လူအဖွဲ့အစည်းတစ်ခုလုံးအတွက်ပါအထောက်အကူဖြစ်စေတယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်တဦးဖြစ်တဲ့ဥက္ကကိုကြီးကပြောဆိုလိုက်ပါတယ်။ဒီဇင်ဘာလ10ရက်နေ့ကနော်ဝေးနိုင်ငံအော့စလိုမြို့မှာကျင်းပခဲ့တဲ့Nobel ဆုပေးပွဲအခမ်းအနားကိုဧည့်သည်တော်အဖြစ်ဥက္ကူကိုကြီးတက်ရောက်ခဲ့တယ်လို့ Norway ဝန်ကြီးချုပ်ဟောင်းတုံးနဲ့လည်းလက်ရှိမြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလအခြေအနေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချန်ကပြောပြအောင်မယ်ခင်ဗျာ
။ Norway Nobel ဆုပေးပွဲကျင်းပရေးကော်မတီရဲ့ဖိတ်ကြားချက်နဲ့ကြာတာပတင်းတွေက Norway နိုင်ငံ Oslo မြို့တော်မှာကျင်းပတဲ့ Nobel ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားကိုဧည့်သည်တော်အဖြစ်တက်ရောက်ခဲ့တဲ့88မျိုးဆက်ခေါင်းဆောင်တဦးဖြစ်တဲ့ဥက္ကူကိုကြီးကကမ္ဘာနိုင်ငံတော်တော်များများမှာငြိမ်းချမ်းရေးနဲ့ဒီမိုကရေစီထွန်းကားရေးအတွက်လှုပ်ဆောင်သူတွေနဲ့အဖွဲ့အစည်းတွေကိုဂုဏ်ပြုတဲ့အနေနဲ့နော်ဝေးနိုဘယ်ဆုရွေးချယ်ရေးကော်မတီကနေနှစ်စဉ်ရွေးချယ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုပေးရချီးမြှင့်တဲ့အတွက်နိုင်ငံတကာရဲ့အာရုံစိုက်မှုတွေပုံမရရှိပြီးဒီမိုကရေစီရဲ့ကြိုးပမ်းမှုတွေမှာအထောက်အကူဖြစ်စေခဲ့တယ်လို့ပြောဆိုပါတယ်
။ရတော့အပြင်ကျွန်တော်တို့ဒီအာဏာရှင်နိုင်ငံတွေကနေပြီးတော့ဒီမိုကရေစီထွန်းကားအောင်လုပ်တဲ့ဖြစ်စဉ်တွေမှာနိုင်ငံတကာမိသားစုရဲ့အာရုံစိုက်မှုအံဘူကူညီမှုတွေရဖို့အတွက်ဒီနိုဘယ်ဆုချီးမြှင့်တာဟာအများကြီးထောက်ကူဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံဆိုရင်လည်းနိုင်ငံတကာမှာပြောကြဆိုဆိုမထင်မရှားနိုင်ငံလေးပါ။အဲ့တော့အဲ့လိုနိုင်ငံလေးရဲ့ဒီမိုကရေစီလှုပ်ရှားမှုကိုတကမ္ဘာလုံးကအာရုံစိုက်လာအောင်ကြိုးပမ်းတဲ့အခါမှာဒီနိုဘယ်ငြိမ်းချမ်းရေးဆုဟာအများကြီးထောက်ကူဖြစ်ခဲ့ပါတယ်။အခုလည်းပဲဒီဂျူနီရှားဆိုလို့ရှိရင်ဒီ Arab Spring ပေါ့ Arab နွေဦးလှုပ်ရှားမှုကိုစတင်ခဲ့တဲ့နိုင်ငံဒါပေမဲ့လုံခြံတာတွေလူမှုရေးမင်းကြီးမတက်ဖြစ်တာတွေနဲ့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးဖြစ်စဉ်ကပြန်ပြီးတော့နောက်ပြန်ဆုတ်သွားတော့မလို့ပျက်စီးတော့မလို့ဖြစ်တဲ့အချိန်မှာဒီအဖွဲ့လေးဘွဲကနေပေါင်းပြီးတော့အမျိုးသားလုံးတွေ့ဆုံဆွေးနွေးမှုတွေဖြစ်အောင်နောက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့အစိုးရပေါ်လာအောင်စူးစမ်းခဲ့တဲ့သူရဲ့ဖြစ်စဉ်ပေါ့လေအဲ့ဒါကိုအခုလိုငြိမ်းချမ်းရေးဆုပေးလိုက်တဲ့အတွက်ကြောင့်အခြားဒီမိုကရေစီကျိုးပန်းနေတဲ့နိုင်ငံတွေအတွက်ပါအများကြီးခွန်အားဖြစ်စေပါလေ
။ဒီနေ့နိုဘယ်ငြိမ်းချမ်းရေးဆုကိုတော့တူနီးရှားနိုင်ငံမှာ2011ခုနှစ်ကလူမှုအုံကြွမှုနောက်ပိုင်းဒီမိုကရေစီထူထောင်ရေးအတွက်ကူညီကြိုးပမ်းပေးခဲ့ကြတဲ့တူနီးရှား National Dialogue Quartet အဖွဲ့ကရရှိခဲ့တာပါ။တူနီးရှားအထွေထွေလှုပ်သမားတမကတူနီးရှားဆက်မှုကုံသွယ်ရေးနဲ့လက်မှုလုပ်ငန်းအသင်းတူနီးရှားလူခွေရေးအဖွဲ့ချုပ်နဲ့တူနီးရှားရှင်းနေများအဖွဲ့လေးဘွဲတို့ကနေစုပေါင်းဖွဲ့စည်းထားတဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုညွန်မောင်းအဖွဲ့ကနေကြာတာပရင်းတွေကအော့စလိုမှာစုကိုလက်ခံရယူခဲ့ပြီးတော့ဒီအဖွဲ့ကိုတိုင်းပြည်မှာအာဏာရှင်အစိုးရကိုဖျောက်ချခဲ့ပြီးနောက်အများပါဝင်ခွင့်ရနိုင်မဲ့ဒီမိုကရေစီစနစ်ထူထောင်ရမှာပြက်ပြက်သားသားဆောင်ရွက်ခဲ့တာကြောင့် နိုဘယ်ဆုရွေးချယ်ရေးကော်မတီကနေရွေးချယ်ခဲ့တာဖြစ်ပါတယ်။ဒီဆုပေးပွဲအခမ်းအနားပြီးမှာတော့88မျိုးဆက်ခေါင်းဆောင်ဥက္ကကိုကြီးဟာနော်ဝေဝင်ကြီးချုပ်ဟောင်းခဲမာဂနာဗိုနာဗစ်နဲ့အော့စလိုစင်တာမှာတနားကြီးကြာတွေ့ဆုံပြီးရွေးကောက်ပွဲလွန်ကာလအခြေအနေတွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့ဥက္ကကိုကြီးကပြောပါတယ်
။အဓိကတော့ဒီမှာဒီနော်ဝေနိုင်ငံမှာညွန်ပေါင်းအစိုးရဖွဲ့တာတွေနဲ့ပတ်သက်တဲ့အတွေ့အကြုံတွေနောက်ပြီးတော့ဒါကျွန်တော်တို့နိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေအဲ့ဒါတွေကိုကျွန်တော်တို့ရောပြဆွေးနွေးပြတာ
။ဟုတ်ကဲ့ရှင်။ဥက္ကကိုကြီးဟိုပါတီထောင်မဲ့ကိစ္စရောဆွေးနွေးပြသေးလ
ားအဓိကကတော့ကျွန်တော်တို့ကဒါကျွန်တော်တို့နိုင်ငံရဲ့အခြေအနေဆိုရင်ဒါကျွန်တော်တို့ကိုယ်တိုင်ကဒီချိန်မှာငင်းငင်းချမ်းချမ်းနဲ့အာဏာလွှဲပြောင်းနိုင်ဖို့ဒီနိုင်ငံကြီးအပြောင်းအလဲကအဓိကကြနေတော့ကျွန်တော်တို့ကတော့ဒီဟာကိုပဲအာရုံစိုက်ပြီးတော့ကျွန်တော်တို့ဆောင်ရွက်နေကြတာပ
ါမြမအရေးမှာအရင်ကလေးကဒီဇိုင်းမမတ်ကူညီပေးခဲ့တယ်လို့ပြည်ရင်းငင်းငင်းရေးရရှိဖို့အတွက်ကိုလည်းအဓိကကူညီပေးနေတဲ့Norwegian Burma Committee ကနေဥက္ကကိုကြီးကိုရွေးကောက်ပွဲလွန်ကာလနဲ့ပတ်သက်တဲ့ဆွေးနွေးပွဲအတွက်ကိုလည်းဖိတ်ကြားခဲ့တာပါ။ဒီဖိတ်ကြားချက်နဲ့ဒီဇင်ဘာလ10ရက်ကနေ18ရက်နေ့ထိဥရောပ၄နိုင်ငံခရီးထွက်ခွာလာတာဖြစ်ပါတယ်။ဒီဥရောပခရီးစဉ်အတွင်း Norway, Netherlands, Belgium, ပြင်သစ်တို့ကိုသွားရောက်မှာဖြစ်ပြီးတော့အဲ့ဒီမှာရှိတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံကလက်ရှိမြန်မာနိုင်ငံရေးအပြောင်းလဲငြိမ်းချမ်းရေးကိစ္စအစတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကျရင်တော့ Oslo မြို့ရဲ့House of Literature မှာဥက္ကကိုကြီးဥခိုင်ဝင်း KNU ကရင်မျိုးသားစည်းရုံးဒုဥက္ကဋ္ဌနော်စီဖိုရာစိန်တို့ကနေအစိုးရအသက်မတိုင်ခင်နဲ့အစိုးရအသက်တက်ပြီးနောက်တွေ့ကြုံရမယ့်မြန်မာနိုင်ငံရဲ့အဓိကစိန်ခေါ်မှုတွေနဲ့အခွင့်အလမ်းတွေပြီးတော့တနိုင်ငံလုံးပြစ်ခတ်ရဆဲရေလှုပ်ရှားမှုတွေအကြောင်းကိုအပြန်အလှန်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်
ဒါကတော့မန္တနာချမ်းပြောပြခဲ့တာပါခုဆက်လက်ပြီးတော့ဒီမိုကရေစီနီးကြရွေးကောက်တင်မြောက်ထားတဲ့အစိုးရနဲ့တိုင်းရင်းသားတွေအကြားတွေ့ဆုံဆွေးနွေးခွင့်ရမယ်ဆိုရင်ပြည်ပခန့်တွေချုပ်ငင်းသွားနိုင်တယ်လို့88မျိုးဆက်ငင်းချမ်းရင်းနဲ့ပွင့်လင်းလူဖွဲ့အစည်းရဲ့ခေါင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်မကြသေးခင်ရပ်ပိုင်းအတွင်းကရှမ်းပြည်နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေကိုတွားရောက်အကူအညီပေးခဲ့တဲ့ကိုမင်းကိုနိုင်ကိုကိုအောင်ကဆက်သွယ်မေးမြန်းတဲ့အခါအခုလိုစပြီးပြောပါတယ်
ကျွန်တော်တို့ရောက်ခဲ့တဲ့စခန်းကဝါဝစခန်းရဲ့ Hyper စခန်းရဲ့နှစ်ခုပေါ့အဲ့တော့ဝါဝစခန်းမှာကတော့အရှမ်းတိုင်းသားတွေများတယ်ဗျ Hyper စခန်းမှာတော့တခြားတိုင်းသားတွေများတယ်ဗျကျုံပြောလိုက်ရင်တော့ဗျာဟိုသူတို့တွေအသိပြန်ကြီးနေကြပြီဗျကျမ်းမာရေးအရာတော့တော်တော်မသိတော်ကြတော့ဘူးပေါ့
စစ်ဘေးရှောင်ပြည်သူတွေအတွက်ဒီကျမ်းမာရေးရှောင်ရှောင်မှုနောက်ဒီပုံမှန်စာဝတ်နေရေးအတွက်ကဘယ်လိုဖြည့်ရှင်းနေတာကိုတွေ့ရလဲခင်ဗျ
ICRC ခေါ်တဲ့နိုင်ငံတကာစစ်ချင်းဒီအဖွဲ့ကလာပါတယ်သူတို့ကဘီးဆိုက်ပါတယ်စာဝတ်တွေဘာတွေပေးထားတာလဲကျွန်တော်တွေ့ရတယ်အဘလိုဝဲပြည်ပြည်ရာသီဥတော်ကြားနေကစောင်းနေလည်းဖြစ်တော့တောင်ပေါ်ဒေသကအေးတံကိုတော်တော်ခံရရတယ်။နောက်တစ်ခုကသူတို့ရှာဖွေစားပောက်တဲ့တောင်ယာနဲ့ပဲသူတို့အသက်မွေးကျင်ကြတယ်ကအဲ့တော့ကျောင်းမင်းနဲ့ပတ်သက်လို့ခုနကနိုင်ငံကချက်ချင်းနေအဖွဲ့အစည်းတွေဒေသခံဟိုအရက်ဖက်လူမှုအဖွဲ့အစည်းတွေကနိုင်ငံကစားချောက်တယ်ပေါ့လေဒါပေမဲ့ဒီဟာအတိုက်အခံတစ်ခုပဲရမှာပေါ့
စီဘေးရှောင်ပြည်သူတွေနောက်ကလေးတွေအတွက်ပေါ့နော်ဟိုကစားစရာကအစားအဝတ်အထည်အစားတောက်တွေကိုလှူဒန်းခဲ့လို့သိရပါတယ
်အများပြည်သူကောင်းမှုပါပဲကျွန်တော်တို့ရုံးကိုလာပြီးတော့တကူကလှူတဲ့လူတွေရှိတယ်။ကျွန်တော်ကန်တော်ကြီးတောင်းမှလုပ်တဲ့ခွဲမှလည်းလာပို့ကြတာတွေရှိတယ်။ခလေးခလေးချင်းပြေးကြတဲ့အယုတ်ခလေးတွေကအဲ့ဒီဘဝခလေးတွေကဒီကခလေးတွေပို့လိုက်တဲ့မြေတားကိုအပြည့်အဝရတယ်။သူတို့ကြည်ကြည်နုနုရှိကြတယ်ပေါ့။ကျွန်တော်တို့ကတော့ဒီရုပ်ဝတ္ထုပစ္စည်းတွေမကပါဘူး။မြေတားနဲ့စာနာမှုတွေကကျွန်တော်တို့ပေးနိုင်ခဲ့တယ်
။ဒီ100နဲ့ Hyper Scan မှာစီပေးဆောင်ပြည်သူဦးရေဘယ်လောက်ရှိမလဲခင်ဗျခမန်းကြီးပေါ့။
ဟုတ်ကျွန်တော်တို့ရောက်တဲ့ကင်းနှစ်ခုလုံးကလည်းထောင်ကျော်လောက်တော့ရှိတယ်ဗျ။ညားတာကတော့ဗျတကြီးရွယ်အိုတွေနဲ့မိမသားတွေများတယ်ခလေးတွေများတယ်ကတခက်ခဲရှိတာပါလေဆိုတော့အတိုင်းသားတော်တော်များများဗမာစကားမတတ်ကြဘူး။အဲ့တော့သူတို့ဒေသခံအတိုင်းသားတွေကပဲစကားပြန်လုပ်ပေးကြရတယ်
။တနိုင်ငံလုံးအပြစ်ခက်ရဆဲလုပ်နေပေမဲ့စစ်ပွဲတွေဆက်ဖြစ်နေတယ်။ပြည်သူတွေလည်းပဲဒီစစ်တံကိုဆက်ပြီးတော့ခံနေရတာပေါ့နော်။ဒါနဲ့ပတ်သက်ပြီးတော့နောင်တက်လာမယ့်အစိုးရအနေနဲ့ကိုဘာတွေလုပ်ပေးဖို့လိုမလဲခင်ဗျ။
အခြေခံကကျွန်တော်တို့ဒီမှာဟိုဒီမိုကရေစီရေးလာခင်မကဘူးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတာကတွဲပြီးတော့နှလုံးသွင်းကြဖို့ကျွန်တော်တို့ဗျာအခွင့်အကြုံတိုင်းအားလုံးကိုမြစ်တာရက်တိုက်တွန်းနေတာပဲဒါဆိုတော့ဒီအနာတွေကဟိုလွတ်လပ်ရေးနဲ့အတူပါလာခဲ့တဲ့ပြည်ချင်းစစ်မီးလေအဲ့ဒါအကုန်လုံးကဖက်ဒရယ်ပြည်ထောင်စုမရောက်သေးသေးတော့ဒီပြိပခါတွေရှိနေမှာအဲ့တော့အခုကတော့ဒီမိုကရေစီနီးကြကြရွေးချယ်တင်ပြလိုက်တဲ့အစိုးရနဲ့တိုင်းသားတွေနဲ့စကားပြောခွင့်ရရင်တော့ဒီပြဿနာတွေကိုရှင်းဖို့လမ်းစာတော့ရနိုင်မှာကျွန်တော်ထင်တယ်။အခြေခံကြတဲ့အချက်တွေနဲ့သဘောတူပြီးတော့အတိုက်အခိုက်တွေတကယ်ရပါဖို့လိုတယ်ဗျာ။ဆိုတော့အဲ့ဒီဒေတာတွေမှာတိုင်းသားတွေအတွက်ကလမ်းပန်းဆက်တွေအစအစတင်ကြောင်းအစ ဆက်ကဲရှိတယ်
ရှိသရှိပွင့်လင်းလူအဖွဲ့အစည်းအနေနဲ့ကဒီလိုပရိပခါတွေခြုံငိမ့်ဖို့အတွက်ပေါ့နော်ဘလို့အခန်းကဏ္ဍကနေဆက်ပါဝင်နေမှာပါလဲ
ကျွန်တော်တို့ကအရက်ဖက်လူအဖွဲ့အစည်းပါနိုင်ငံရေးအရာကျွန်တော်တို့လုပ်နိုင်တဲ့အစွမ်းရှိတဲ့စုနေပွဲတွေမှာလည်းလိုအပ်တဲ့လောက်တော့ကျွန်တော်တို့အားဖြည့်ဆိုလဲဖြည့်ပေးပါမယ်ပြည်သူတွေတိုင်းရင်းသားတွေသူတို့ရဲ့ဆွေရသက်တာမှုတွေသူတို့ရဲ့စွမ်းရည်တတ္တိတွေကိုမြင့်ပေးတာမျိုးပြီးတဲ့အခါကျရင်သူတို့ရဲ့ကိုစားပြုမှုရထားတဲ့သူတွေကိုစုနေပွဲကိုတက်စီကျင်တာမျိုးပေါ့ဗျာညီညာနဲ့ပြည်တော်စုရင်းနဲ့အတူဟိုလူခွင့်ရင်းနဲ့လူကုန်ဒိတ်ခါပြည့်တဲ့နိုင်ငံတစ်ခုဖြစ်တော့ကျွန်တော်ရောက်စီခြင်းက
ဒါကတော့ကိုမင်းကိုနိုင်ကိုကိုအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘလို့အကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းမိတ်ဆက်ပေးကြပါမယ်
ရရှိမြတ်မြအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်စန်းစုကြည်ဟာတနင်္ဂနွေလုံးအတိုင်းအတာနဲ့အမိုက်ကောက်လှူရှားမှုတွေကိုလုံးကြဖို့ဆိုပြီးတော့သူ့ရဲ့လွှတ်တော်အမတ်တွေကတဆင့်လှုံ့ဆော်မှုတွေစတင်ပြုလုပ်လာတာတွေ့ရပါတယ်လူလူအလုံးပါဝင်နိုင်တဲ့လူမှုအတိုင်းဝိုင်းပြောင်းလဲရေးအတွက်အခုလိုမျိုးအခြေခံကြတဲ့လှူရှားမှုတွေအပေါ်မှာသင်ဘလို့ထင်မြင်ယူဆပါသလဲနောက်လူမှုအတိုင်းဝိုင်းကိုအခြေခံကြပြောင်းလဲနိုင်ဖို့လူလူကိုယ်တိုင်ပါဝင်နိုင်တဲ့တခြားနည်းလမ်းတွေလှူရှားမှုတွေဘလို့ရှိမယ်လို့သင်ယူဆထင်မြင်ပါလဲအခုလာမဲ့စနေညပိုင်းဒက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့ရာဒီမေးမြန်းလို့ရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကျွန်တော်တို့ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
စနေနေ့ညတိုင်းလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးဖိတ်ခေါ်လိုက်ပါတယ်ခုဆက်လက်ပြီးတော့ကဘာတလွှမ်းခေါင်းဆောင်တွေဟာယာတိဥရုဖောက်ပြန်မှုကိုလျှော့ချနိုင်မှုစူးစမ်းနေတဲ့အချိန်မှာယာတိဥရုဖောက်ပြန်မှုတန်းစိုးစိုးဝါခံနေရတဲ့မြန်မာနိုင်ငံအတွက်နောက်တက်လာမယ့်အစိုးရကသဘာဝပတ်ဝန်းကျင်အရေးကိုဦးစားပေးဆောင်ရွက်ဖို့မြန်မာနိုင်ငံကသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကထောက်ပြထားတဲ့အကြောင်းကိုပြောပြကြပါတယ်အပြည့်စုံကိုနန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
နိုင်ငံပေါင်း195နိုင်ငံကခေါင်းဆောင်တွေဟာကမ္ဘာရာသီဥတုပြောင်းလဲမှုကိုကာကွယ်ဖို့ဆိုတဲ့သဘောတူညီချက်တစ်ရက်ကိုလက်မှတ်ရေးထိုးနိုင်မှုအတွက်ပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးနေကြပါတယ်။ဘွန်မြို့အခြေစိုက်အကြံပေးအဖွဲ့ဖြစ်တဲ့ German Watch က2016ခုနှစ်ကမ္ဘာရာသီဥတုအနေနဲ့အညွန်ကိန်းကိုထုတ်ပြန်ခဲ့ရမှာရာသီဥတုဖောက်ပြန်မှုရဲ့အကျိုးဆက်အများဆုံးအဆိုးဆုံးခံရတဲ့နိုင်ငံထဲမှာမြန်မာနိုင်ငံကဒုတိယနေရာမှာရှိနေပါတယ်။သဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့အလေးထားမှုမရှိခဲ့တဲ့အတွက်ယာရီဥတုဖောက်ပြန်မှုကိုပြင်းပြင်းထန်ထန်ခံစားခဲ့ရတာနဲ့ပတ်သက်လို့သဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့မြန်မာအစိမ်းရောင်ကွန်ရက်ကတာဝန်ခံဒေါက်တာဝီတန့်စင်က VOA ကိုအခုလိုပြောပါရယ
်1980လောက်ခေတ်ကဒီ Global Warming and Climate Change ကိုခရင်ဆိုင်ကြဖို့ IPCC ရောဘာအကုန်လုံးဝိုင်းပြောင်းနေတဲ့အချိန်မှာနိုင်ငံတိုင်းမှာရှိတဲ့ခေါင်းဆောင်တော်တော်များများဟာဒါကိုဂရုမစိုက်ခဲ့လို့ဥက္ကဋ္ဌကြီးကဒီနေ့ဆိုရင်ဓာတိဥဒုဟာတော်တော်လေးကိုပြင်းပြင်းထန်ထန်မြေဝါဖြစ်နေမြင်းနေရတယ်ရေတွေကြီးတယ်တော့မုန်တိုင်းတွေဖြစ်တယ
်ဖွင့်လင်းစားပြုလာတဲ့မြန်မာနိုင်ငံမှာကားတင်သွင်းမှုတွေများလာတာကြောင့်ယင်ကြောပိတ်ဆို့မှုတွေများလာတဲ့အပြင်လေထုညဉ့်ညံ့မှုတွေကလည်းတိုးလာပါတယ်ဒါကိုလူတွေသတိပြုမိလာစေဖို့အတွက်ဂေဟာဟီတာဆိုတဲ့အဖွဲ့ကလည်းစပိန်စီးပြီးတော့လှုပ်ရှားမှုတွေကိုစပြီးလှုပ်လာနေတာပါအဖွဲ့ရဲ့အစီအစဉ်ဖြစ်မြောက်ရေးအတွက်ဦးဆောင်လှူရှားနေတဲ့ကိုတော်နေတွန်းကသူတို့အဖွဲ့ရဲ့လှူရှားမှုတွေကို VOA ကိုအခုလိုပြောပါရယ
်ဒီမှာပြည်ပမှာကျွန်တော်တို့ကားတွေအရင်ပြနေတဲ့တော့ဒီလိုကလုံးဝလူရဲစပိန်စီးနေပြီးတော့ကားတွေရှော့ချပြီးတော့ကားဝင်ရှော့ချဖို့အတွက်ကြိုးစားနေတယ်ကျွန်တော်တို့ဒီမှာနေတဲ့ကားတွေတောက်လျှောက်သွင်းနေပြီးတော့လူတိုင်းကကားစီးကိုကြိုးစားနေတဲ့အချိန်မှာကျွန်တော်တို့လူတွေဒီနေ့လတစ်ခုနေနေတော့ဒါလေးလည်းရှင်စီးလို့ရပါတယ်ဆိုပြီးတော့
ဒီလိုလှူရှားနေပေမဲ့လေလူထုအာယုံဆိုင်မှုကထင်သလောက်မရသေးဘူးလို့သူကဆိုပါတယ်။အိနေချင်းတရုတ်နိုင်ငံမှာတဘာဝပတ်ဝန်းကျင်ညံ့ညမ်းမှုကြောင့်စီးပွားရေးလူမှုရေးတွေကိုပါထိခိုက်နေရတာကိုတာတကာယူသိတဲ့အပြင်အစိမ်းရောင်ကွန်ရက်ကနေမြစ်ဆုံစီမံကိန်းကိုတားမြစ်ရတဲ့အကြောင်းရင်းကိုလည်းဒေါ်ဒေဝီတန့်စင်ကခုလိုပြောပါရတယ
်။ဒီမြစ်ဆုံဆိုတဲ့နေရာမှာအရာဝတီနဲ့လည်းသက်ဆိုင်တယ်။မေခမေလီခာနေပြီးတော့အရာဝတီဒီမျိုးသားရေးလက္ခဏာရှိတဲ့မြစ်မိခင်နဲ့တူတဲ့မြစ်ကြီးဖြစ်တဲ့အတွက်ကြောင့်ဒေါ်လေးတို့ကမထိခိုက်စေချင်တာပါ။နောက်တစ်ခုကတိုင်းရင်းသားတွေကိုအလေးထားတဲ့အနေနဲ့လည်းဒါဟာကချင်ဒေသမှာစပြီးတော့ဒီအရာဝတီကမြစ်ဖြားခံတာပေါ့။နော်အဲ့တော့သူတို့မှလည်းသူတို့ tradition နဲ့သူတို့ရဲ့ delay တို့ဘိုးရတို့နဲ့ဒီမြစ်ဆုံကိုသူတို့တံမိုးထားတာ။အဲ့တော့အရာဝတီကိစ္စကိုပြန်ပြီးလုပ်မယ်ဆိုရင်တော့ဒါ တဘာဝပါဝင်ခြင်းထင်းထင်းကြီးလုပ်နေတဲ့လူတယောက်အနေနဲ့ဒါဆိုရတဲ့ဖြစ်ဖြစ်ဒေါ်လေးတော့မလုပ်ဖို့ပြောမှာပဲ
စွမ်းအင်လိုအပ်ချက်ကြီးမာတဲ့မြန်မာနိုင်ငံအဖို့နေစွမ်းအင်ကအသင့်တော်ဆုံးဖြစ်မယ်လို့လဲဒေါ်ဒေဝီတန့်စင်ကပြောပါတယ်နောင်တက်လာမယ့် NLD အစိုးရတစ်အနေနဲ့တဘာဝပါဝင်ခြင်းနဲ့ပတ်သက်လို့ပညာရှင်တွေရဲ့အကြံဉာဏ်ရယူသင့်တယ်လို့သူကပြောပါတယ်ရှင်
နန်းလောင်ဖြစ်ပါတယ်ခုဆက်လက်ပြီးတော့ပြီးခဲ့တဲ့နှစ်ကပိုလီယိုကင်းရှင်းတဲ့နိုင်ငံဖြစ်ကြီးညာထားတဲ့မြန်မာနိုင်ငံမှာအသွင်ပြောင်းပိုလီယိုရောဂါပိုးတွေ့ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ကြေညာလိုက်ပါတယ်ဒီနှစ်အတွင်းအသွင်ပြောင်းပိုလီယိုရောဂါပိုးကူးစက်ခံရသူ2ဦးတွေ့ရှိထားပြီးတဲ့နောက်မှာတော့နိုင်ငံတော်ဝန်ပိုလီယိုကာကွယ်ဆေးတိုက်ကြွေးမှုကိုအရှိန်မြင့်ဆောင်ရွက်ကြဖို့နဲ့ပိုလီယိုကူးစက်မှုမရှိရေးအတွက်ကာကွယ်ဆေးစနစ်ကြတိုက်ကြွေးကြဖို့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတို့ကတိုက်တွန်းလိုက်ပါတယ်အသွင်ပြောင်းပိုလီယိုကူးစက်မှုဖြစ်အောင်ဘာတွေသတိထားဖို့လိုအပ်မလဲဆိုတာကိုတော့မတ်တန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
လက်ရှိတိုက်ကြွေးနေတဲ့ပိုလီယိုကာကွယ်ဆေးတွေကနေတဆင့်ဖြစ်ပေါ်လာတဲ့အသွင်ပြောင်းပိုလီယိုရောဂါကပိုလီယိုရောဂါအရိုင်းပိုးအတိုင်းပဲကူးစက်ခံရသူကိုအန္တရာယ်ဖြစ်စေပြီးအခုနောက်ပိုင်းပြောင်းလဲလိုက်တဲ့ပိုလီယိုရောဂါကာကွယ်ဆေးထိုးဆေးသစ်ကတော့အသွင်ပြောင်းပိုလီယိုမဖြစ်စေဘူးလို့မြန်မာနိုင်ငံဆရာဝန်အသင်းရဲ့အတွင်းရေးမှူးဆေးတက္ကသိုလ်တက်ကလေးကျန်းမာရေးနဲ့ပညာဌာနအငိမ့်စားဌာနမှူးပါမောက်ခဒေါက်တာစောဝင်းကပြောပါတယ
်အသွင်ပြောင်းပိုလီယိုဘာလဲဆိုတာဘာလဲဆိုတော့ဒီကာကွယ်ဆေးရရသောပိုလီယိုပေါ့နော
်ဟုတ်
ကဲ့အဲ့ဒါတွေကတော့ကြိုကြားကြိုကြားဒီကမ္ဘာလုံးမှာဖြစ်ပါတယ်အဲဒီကမ္ဘာလုံးမှာဒီနေ့ဆို18ယောက်လောက်ရှိမှာပေါ့အဲ့ဒီအတားကျွန်တော်စီကနှစ်ယောက်လောက်ရှိသွားတယ်ဒီနေ့မှာ။အသွင်ပြောင်းပိုလီယိုကတော့ဒီပိုလီယိုရောဂါဖြစ်ရင်ဟိုသူကတကယ်ပိုလီယိုလိုပဲသူကကြီးလက်မတန်တာပါညာဖြစ်နိုင်မှာ။ဒါပေမဲ့သူကနေတည်ရင်ကူးမဲ့ကလေးတွေမှာတော့ဒီကာဝယ်ဆေးတွေထပ်တိုက်လိုက်လို့ရှိရင်အဲသက်တာသွားတယ်ပေါ့နော်။ဒါကြောင့်လည်းကျွန်တော်ကအခုချိန်မှာဒီထိုးဆေးပါထည့်တာဖြစ်ပါတယ်။ဒါလည်းနောက်ဒုတိယချိန်ကာဝယ်ဆေးထိုးတဲ့အချိန်မှာပိုလီယိုထိုးဆေးပါထည့်တယ်ပိုလီယိုထိုးဆေးကြတော့တစ်နှစ်သုံးပါနော်ပိုလီယိုကို3မျိုးသလုံးပါတယ်ဒါပေမဲ့သူကတော့အသေးပေါ့ကိုယ်ကိုသေအောင်တက်ပြီးတော့မှထိုးတာဆိုတော့ခုနပြောတဲ့အသွင်ပြောင်းပိုလီယိုမျိုးဖြစ်နိုင်မှာ
ပိုလီယိုကာကွယ်ဆေးတိုက်ကြွေးထားသူကလေးငယ်တွေရဲ့မစင်ကနေတဆင့်ကူးစက်ဖြစ်ပွားတဲ့အသွင်ပြောင်းပိုလီယိုကူးစက်မှုကနေကြိုတင်ကာကွယ်နိုင်တဲ့အခြေအနေကိုလည်းမြန်မာနိုင်ငံဆရာဝန်အသင်းရဲ့အတွင်းရေးမှူးပါမောက်ခဒေါက်တာစောဝင်းကအခုလိုပြောပါတယ်
အော်ရန်ဆောင်ရတော့ဒီပိုလီယိုကဒီရေရနေကူးစက်တယ်ပေါ့နော်ဆိုတော့ဒီပိုလီယိုပိုးရှိတဲ့လူကဝင်သွားတဲ့အထက်မှာပိုးပါသွားမယ်အဲဒီဟိုကတနည်းနည်းနဲ့တန်းတဲ့လူတယောက်ရဲ့အစာအတော့ထဲဝင်သွားတယ်ဆိုရင်အကူးစက်နိုင်တယ်ပေါ့
မြန်မာနိုင်ငံတွင်းမှာတွေ့ရတဲ့အသွင်ပြောင်းပိုလီယိုရောဂါပိုးကူးစက်ခံရမှုဟာနေဆက်ဖြတ်ကျော်ကူးစက်တာဖြစ်နိုင်တယ်လို့မြန်မာနိုင်ငံတွင်းကမတိမငြိမ်ဖြစ်တဲ့ဒေသတွေမှာကာကွယ်ဆေးတိုက်ကြွေးမှုလေဟင်းရတာတွေကြောင့်လည်းဖြစ်နိုင်တယ်လို့ပါမောက်ခဒေါက်တာစောဝင်းကပြောပါတယ
်။တခါကြီးကြလည်းဗာဖြစ်တာလဲဆိုကျွန်တော်တို့ဘက်ကမဟုတ်ခင်လေ။အသက်နိုင်ငံဝင်လာတာလဲဖြစ်နိုင်တယ်။အဲ့တော့ရေးကြည့်ရပါလဲဆိုတော့ကျွန်တော်တို့ရဲ့ routine immunization လို့ခေါ်တဲ့ပုံမှန်ကာကွယ်ဆေးတိုက်ကြေးတာပေါ့နော်။အဲ့ဒါကကလေးပိုလီယိုကလည်းဒီ routine immunization ပုံမှန်ကာကွယ်ဆေးတိုက်ကြေးတွေမှာပါတယ်။ဒါပေမဲ့ဒီရခိုင်ဘက်ကတချို့နေရာတွေမှာတော့ဒီ conflict ပေါ့နော် conflict area တွေအဲ့လိုမျိုးရေးပတိအော်ရင်ပေါ့။မတိနေနိုင်ငံကြီးမတိနေမှုကြောင့်သွားမတိုက်နိုင်တဲ့ဘာသာနှုံးနေနည်းနည်းကြာလာရှိပါတယ
်ပိုလီယိုကူးစက်ခံရမှု3နှစ်တိတိကင်းရှင်းခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့2014ခုနှစ်ကမှမြန်မာနိုင်ငံဟာပိုလီယိုရောဂါအရိုင်းပိုးလုံးဝကင်းရှင်းတဲ့နိုင်ငံအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအသိအမှတ်ပြုထားတာဖြစ်ပါတယ်ဒီအခြေအနေကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့အတွက်2016ခုနှစ်ဧပြီလကုန်မှပိုလီယိုကာကွယ်ဆေးသစ်ကိုပြောင်းလဲသုံးစွဲသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။ဒါအပြင်ပိုလီယိုကာကွယ်ဆေးကနေတဆင့်ဖြစ်လာတဲ့အသွင်ပြောင်းပိုလီယိုတွေ့ရှိရတဲ့အခြေအနေတွေကိုလည်းကြာသပတေးနေ့မှာကျန်းမာရေးဝန်ကြီးဌာနကပြည်သူကိုအကျဉ်းတဝင့်ရှင်းလင်းပြောကြားဖို့ရှိပါတယ
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညကင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာတောက်ကြာနေမနက်ခင်းစီစဉ်နေကိုဝါရှင်တန် DC ကနေတိုက်ရိုက်ထောက်လွှင့်ပေးနေတာဖြစ်ပါတယ်အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းမနက်ခင်းစီစဉ်နေကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ဒုတိယပိုင်းနာရီဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
ဖလောင်းဖွဲ့ဖန်သွားတဲ့ဟိုပန်တီရခံတဲ့နော်မင်းခါတီရခံတဲ့ဟိုအမြဲဆုံးလူပြောလို့ပါဗောနော်
ဟုတ်
အကြလောက်ရှိလူ
ဒါကတော့ဒီတစ်ပတ်တိုင်းရင်သတင်းလှော်အစီအစဉ်မှာနားဆင်ကြမှာဖြစ်ပါတယ်။ဒါအပြင် American Style Indian 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့ကျမ်းမာရေးကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုဆက်လက်ပြီးတော့ဒေါ်လှလှတန်းစီစဉ်တင်ဆက်ထားတဲ့ American Style Indian 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ခင်ဗျာ
။တို့ရရှိများရှင်မစ်စွီတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ်စွီ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲအဲတူဦးကတော့အားနာလို့ဖြစ်စီစိတ်နာကောင်းလို့ဖြစ်စီကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအချိန်မျိုးမှာအင်္ဂလိပ်လိုဘယ်လိုတုံ့နှုံးပြောဆိုမလဲပြောနိုင်တဲ့အတုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တယ် TAB tab ကတော့ဘန်းစကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတဲ့နဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Say, let me foot the bill for this.
Now, tan na sin chi ja ya aw.
Say, let me foot the bill for this.
De be ga ro, jama pi pya si su da be phit par de. Di niya ma, foot, foot ga, kriya a ni ne tong tha ra phit pi, bans ga de be ga ro, sait thau pi de tabor be phit par de. Tatya de myu pyo nai da ga ro.
Here, let me. It's my treat.
Now, tan na sin chi ja ya aw.
Here, let me, it's my treat.
အတိပဲကတော့ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်။ဒီနေရာမှာ TREAT treat ကအတိပဲမျိုးမျိုးရှိပါတယ်။စိတ်ချမ်းသာရအောင်ကျွေးတာ၊မွေးတာ၊လက်ဆောင်ပေးတာစသဖြင့်ကိုညှီညွှန်းပြောဆိုတာဖြစ်ပါတယ်။စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲ။အနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြကြေးဆိုရင်ရောဘယ်လိုပြောမလဲ
Dutch treat.
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Dutch treat.
Dutch treat asa, now tap piolo yare atong demyuga.
Go Dutch.
Now tap na sin jijaya ang.
Go Dutch.
Diniyama, D-U-D-C-H, Dutch ga bega ladale. Shimpiaya me suwi no, Holland naingang da Dutch ga lada pipare. Lungere nipang tungya joga, British ane Dutch wi ha, sipwe jidwi sinwe gejare. Sipide suwi me, yansang jaro da boshi.ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါလေ။အဲ့ဒါကတော့ထူးစင်းကပေါ့။ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင့်တာကိုဆိုလိုပါလေ။ဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်။ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်။ကိုစားတာတွေကိုပီးကြီးဆိုတဲ့သဘောရောက်ပါတယ်။သောရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်။အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
Pick up the tab.
နောက်တစ်မျိုးက
Foot the bill.
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
It's my treat.
ကိုစားတာကိုကိုပီးကြီးဆိုရင်နော
် Dutch treat.
နောက်တစ်မျိုးပြောနိုင်တာက
Go Dutch.
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် ေါ်လှလှတန်းစီစဉ်နေဆက်ထားတဲ့ American Style Indian တောင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာနှာခေါင်းကွဲအာခံကွဲယောဂအကြောင်းတင်ပြထားပါတယ်။မြန်မာနိုင်ငံအပါအဝင်အရှိတောင်အရှမှာနှာခေါင်းကွဲနှာခမ်းကွဲအာခံကွဲယောဂအဖြစ်များနေပြီးကုသမှုမခံယူရင်နောက်ဆက်တွဲပြဿနာတွေဖြစ်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဘာကြောင့်ဒီယောဂဖြစ်ရပြီးမဖြစ်အောင်ဘယ်လိုကာကွယ်မလဲဆိုတာနဲ့ပြန်ကောင်းအောင်ဘယ်လိုကုသနိုင်ပါသလဲ။ဒီယောဂအကြောင်းသွားဘက်ဆိုင်ရာစစ်တပ်ကတို့ရန်ကုန်မေယုနဲ့ခရင်ခွဲစိတ်ကုပညာဌာနဌာနမှူးပမောက္ခဒေါက်တာဝင်းနိုင်ငံကိုကိုဝင်းမင်းကဆက်သွယ်ပြီးဆွေးနွေးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
Okay ပမောက္ခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီနှက်ခမ်းကွဲအာကောင်ကွဲပေါ့ဆရာเนาะဖြစ်တာမြန်မာနိုင်ငံမှာအဖြစ်များလားဆရာကြီ
းမြန်မာနိုင်ငံမှာအဖြစ်များပါတယ်ကျွန်တော်တို့ဒီအရှိတောင်အာရှနိုင်ငံဒီမှာတော့ပို့ပြီးတော့အဖြစ်များတာကိုတွေ့ရတာပေါ့နော်ကျွန်တော်စစ်တမ်းနေရလေဟိုရှေ့တိုင်းနိုင်ငံဒီမှာပေါ့နော်ကလေး900ကနေပြီးတော့900မွေးလို့ရှိရင်တယောက်မှနှကန်းခွဲအာခံခွဲပါလာတယ်လို့ကျွန်တော်တို့တွေ့ရှိရပါတယ
်ဟုတ်ကဲ့ဆရာဒီနှကန်းခွဲအာခံခွဲယောဂဆရာကြီးအဓိကဘာကြောင့်ဖြစ်ရတာလဲ
အကြောင်းရင်းတစ်ခုရဲ့တဲ့မျိုးမျိုးသောအကြောင်းရင်းများအကြောင်းဖြစ်တာပေါ့နော်အဲ့တော့ကြာများသောအားဖြင့်မျိုးဗီဇာကြောင့်လည်းဖြစ်တာပေါ့နော်မျိုးဗီဇာကြောင့်ကျွန်တော်20ရာခိုင်နှုန်းလောက်ကမျိုးဗီဇာကြောင့်ဆိုပြီးတွေ့ရှိရပါတယ်ကျန်တဲ့အားတွေကတော့မိခင်ကြောင့်ပေါ့နော်ဥပမာဒီကကိုဝင်ဆောင်ချိန်မှာအာဟာရချို့တဲ့တာတို့ဒါကြောင့်လို့နှကန်းခွဲအာခံခွဲတဲ့စီးပွားရေးနှိမ့်ချတဲ့လူတွေမှာဖြစ်တာပို့ပြီးတော့တွေ့ရတာပေါ့နော်အာဟာရချို့တဲ့တာနောက်မိခင်ကစိတ်ဖိစီးမှုများတာနောက်တစ်ခုကကိုဝင်ဆောင်ချိန်မှာစစ်လေအရက်တောက်တာပေါ့နောက်တစ်ခုကဒေသအင်္ဂါချုံရင်းစီတဲ့ဆေးတွေတောက်မိတာပေါ့နော်ကိုဝင်ဆောင်ချိန်မှာဒါမှမဟုတ်လေဓာတ်ရောင်ကြီးတင်တာပေါ့နော်ဓာတ်ရောင်ကြီးပြီးခံရတာဒါမှမဟုတ်လို့ရှိရင် virus infection ပေါ့ကူးစက်ခံရတာဒါမှမဟုတ်လေအသက်ကြီးမှကိုဝင်ဆောင်တာ
ဟုတ်ကဲ့ဆရာအဲ့ဒီကကြတော့ဒီမျိုးရိုးဗီဇကိုတော့ကာကွယ်ဖို့ခက်ပေမဲ့ခုနကဒီမိခင်ကနေတဆင်ပေါ့နော်အာရချုပ်တဲ့တာပါဝင်အဲ့လိုကိစ္စမျိုးတွေကတော့ဆက်ရေးတစုံတရာကာကွယ်လို့ရနိုင်တယ်လို့ပြောလို့ရတာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီချိန်မှာမိခင်ကကိုဝင်ဆောင်ခြင်းအတွင်းမှာအဲ့လိုလေအာဟာရဟိုမချုပ်တဲ့အောင်ပေါ့နော်အာဟာရပြည့်ဝအောင်စားဖို့လိုတယ်စိတ်ပီစီမှုတွေရှိခဲ့လို့ရှိရင်လည်းအဲ့ဒါတွေပြည့်ပြောင်းဖို့လိုတာပေါ့နော်နောက်တစ်ခုကအဲ့ဒီချိန်မှာကလေးတရေသားကိုပြက်စီတဲ့ဆေးတွေပေါ့နော်အမှန်ကိုကပြနေတဲ့အိုဂျီပေါ့နော်ဒီရနဲ့တာဖွားဆရာဝန်ကိုပြရတယ်ဆိုလို့ရှိရင်လည်းအဲ့ဒီဆရာဝန်ပေးတဲ့ခြေတွေကိုပဲကိုကတောက်ဖို့ပေါ့နော်။ကျန်တဲ့ဟာတွေတောက်မယ်ဆိုလို့ရှိရင်အဲ့ဒီဆရာဝန်နဲ့တိုင်ပင်ပြီးတောက်လို့ရှိရင်တော့ဒါတွေကကွာကွယ်လို့ရပါတယ်။
ဟုတ်ကဲ့ဆရာ။အခုလိုဒီနှကန်းကွဲအာခံကွဲယောဂဖြစ်လာပြီဆိုပါတော့ဆရာ။ဘလို့ပြဿနာမျိုးတွေကျုံ့ဝန်းလေးရှိလဲဆရာ
။နှကန်းကွဲအာခံကွဲတွေကလေးတွေမွေးလာပြီဆိုလို့ရှိရင်တော့ကျွန်တော်ပြဿနာလေးရှိတာပေါ့နော်။ပြဿနာအထူးသဖြင့်ပမာဆုံးပြဿနာကလေးကအာခံကွဲနေတဲ့အတွက်ကလေးကိုမိခင်တို့တိုက်တဲ့ကံမှာပြဿနာရှိပါတယ်။ကလေးကမိခင်တို့ကောက်ကောက်မစိုးနိုင်ဘူး။အဲ့တော့ကြာတော့ကလေးကအာဟာရချို့တဲ့တာတော့ဘာလို့လဲကျဝမ်းနိုင်တာပေါ့အဲ့တော့ကြာတော့ feeding problem လေးတွေရှိတာပေါ့အဲ့ဒါကိုကျွန်တော်တို့ကဖြေရှင်းရမှာပေါ့နော်အဲ့တော့မိခင်တို့ဖြစ်နိုင်လို့ရှိရင်ခွင့်နဲ့ညှစ်ပြီးတော့ခံမယ်ခံပြီးလို့ရှိရင်တန်ရှင်းတဲ့ zone လေးနဲ့ကလေးကိုခေါင်းလေးကိုထောင်ပြီးတော့လေအဲတိုက်ပြီးလို့ရှိရင်တော့ကလေးကဟိုတီးလဲမတီးတော့ဘူးပေါ့နော်ဒီပြုံနေဟိုလည်းအစာဟိုမကြတော့ဘူးကလေးကကောင်းကောင်းအဲ့ချိန်ကြာလို့ရှိရင်အစာဝင်မှာပေါ့နောက်တစ်ခုကကြာတော့အခြားဖြည့်ဆွဲအစာတွေကိုလည်းပုံမှန်ကလေးတွေအတိုင်းချွေးတဲ့အခါမှာသေးတယ်လို့ကြည့်ရမှာပေါ့အဲ့ဒီချိန်မှာကျွန်တော်ကအချိန်ယူပြီးတော့သွေးမွေးဖို့လိုအပ်ပါတယ်နောက်တစ်ခုကကလေးတွေမှာဗာပြဿနာရှိနိုင်တယ်ဆိုလို့ရှိရင် psychosocial ကလေးတွေမဟုတ်ဘူးကလေးမိဘမှာလည်း psychosocial problem ပေါ့နော်သူတို့ကမွေးလာတယ်ဆိုလို့ရှိရင်အဲ့ဒါလေးတွေနှက္ခမ်းကွဲအကောင်ကွဲဖြစ်နေတဲ့အတွက်သူတို့မှာဟိုစိတ်ခံစားမှုတွေရှိမှာပေါ့နော်အဲ့ဒီချိန်ကြလို့ရှိရင်ဒီဟာတွေကပြုပြင်လို့ရတယ်ဆိုတာကိုကျွန်တော်တို့ကပြင်ပြပေးရမှာပါပြောပြရမှာပါနောက်တစ်ခုကကလေးတွေအကောင်ကွဲခဲ့တယ်ဆိုလို့ရှိရင်ကျွန်တော်တို့ကအကောင်ဘလောက်ပဲပြန်ချုပ်ချုပ်ကလေးကနှာခေါင်းတန်ပါနေတာပေါ့နော်စကားပြောရင်နှာခေါင်းတန်ပါနေအဲ့နှာခေါင်းတန်ပါနေတာကိုလည်းကျွန်တော်တို့ကဖြစ်နိုင်လို့ရှိရင်တော့ speech language pathologist ပေါ့နော်အဲ့စကားပြောတာကိုလေ့ကျင့်ပြီးတဲ့ pathologist ဟိုဆရာဝန်နဲ့လေဆရာဝန်နဲ့တိုင်ပင်ပြီးတော့စကားပြောတာကိုပါလေ့ကျင့်ပြီးဖို့ကျွန်တော်တို့ကလိုအပ်တာပေါ့နော်နောက်တစ်ခုကကြတော့အဲ့ကလေးတွေမှာနားနဲ့ပတ်သက်တဲ့ယောဂတွေရှိလာနိုင်ဘူးဥပဒေနဲ့ပါလာနိုင်တယ်နောက်အာခံခွဲကြောင့်လို့နားယောဂတွေလည်းဖြစ်လာနိုင်တယ်နောက်တစ်ခုကကြာမွေးရပါနှလုံးယောဂါတွေရှိနိုင်တယ်။နှခမ်းကွဲအာခံကွဲတဲ့အတွက်အဲ့ဒီကွဲပြီးမှရှိတဲ့သွားတွေကကျွန်တော်သွားတွေထက်မယ်၊သွားတွေမညီမညာဖြစ်မယ်၊သွားအပြည့်မပေါက်တာတွေရှိမယ်၊ပုံစံမမှန်တဲ့သွားတွေရှိမယ်၊ပိုနေတဲ့သွားတွေအဲ့ဒါတွေကိုသွားဆရာဝန်နဲ့တရားပြပြီးတော့ကုသမှုတွေလုပ်ရပါလို့ဆရာ
။ဟုတ်ကဲ့ဆရာ။ဒီဖြစ်လာခဲ့ပြီဆိုတော့ဆရာရယ်နော်။ဒီယောဂါနဲ့ပတ်သက်ပြီးတော့ကုသမှုအပိုင်းဘာတွေသိထားတယ်လဲဆရာ။
ခံခွဲအာခံခွဲဖြစ်လာပြီဆိုလို့ရှိရင်ခွဲစိတ်ကုသခြင်းအားဖြင့်ကျွန်တော်တို့ပုံမှန်ချင်းမျိုးပြန်လဲရောက်ရှိအောင်လုပ်လို့ရပါတယ်ကုသတဲ့အခါမှာတော့အဆင်ဆင်ရှိတာပေါ့နော်တစ်ခါတည်းတစ်ချိန်နဲ့ခွဲတာတဲ့အဆင်ဆင်ပေါ့ဥပမာ နှခမ်းခွဲရဆိုရင်နှခမ်းခွဲတာကိုအရင်ခွဲတာပေါ့နော်ခွဲမယ်နောက်နှခမ်းအောင်အာခေါင်ခွဲရဆိုလို့ရှိရင်နှခမ်းအရင်ခွဲမယ်ပြီးလို့ရှိရင်အာခေါင်ခွဲမယ်ပေါ့နော်အာခေါင်ခွဲပြီးလို့ရှိရင်နောက်ကြံတဲ့ဟာတွေပေါ့နော်ဥပမာနှာခေါင်းပြင်တာတို့နော်သွားတွေပြင်တာတို့အဲ့ဒါတွေပါကျွန်တော်တို့ဆက်လုပ်ရတယ်နောက်ပြီးတော့အတန်ကနှာခေါင်းတန်ပါနေတယ်ဆိုလို့ရှိရင်လည်းအဲ့ဒါတွေကိုပြန်ပြီးတော့ပြုပြင်ရတာရှိပါတယ်များသောအားဖြင့်နှာခေါင်းခွဲမယ်ဆိုလို့ရှိရင်နိုင်ငံတကာစံချိန်စံညွှန်းရနှာခေါင်းခွဲရဆိုလို့ရှိရင်ခွဲတဲ့ဟိုအချိန်လေးကိုတတ်မှတ်ထားတာရှိတာပေါ့နော်ကလေးကဆက်ပါသားဖြစ်ရမယ်ပေါ့ဟိုလေးချိန်ကအနည်းဆုံး10ပေါင်ရှိရမယ်အဲ့တော့အတွင်းဥရမှာပါတဲ့ဟီမိုဂလိုဘင်ဆိုတာလေအဲ့ဒါ10 gram ပေါ့နော်အနည်းဆုံးရှိမှကျွန်တော်တို့ကခွဲစိတ်ကူတာလို့ရပါတယ်ဒါကနှခမ်းခွဲတာပေါ့လေနောက်တစ်ခုကအာခေါင်ခွဲတာကြတော့ကလေးရဲ့အသက်တစ်နှစ်ကနေတစ်နှစ်ခွဲအတွင်းမှာခွဲစိတ်လို့ရှိရင်ပို့ပြီးတော့တင့်တော်ပါတယ်အဲ့ဒီအချိန်မှာခွဲလို့ရှိရင်ကလေးကမီးစီးပြရတာလေပို့ပြီးတော့တင့်တော်တယ်နောက်ပြီးတော့ကလေးကခွဲစိတ်တဲ့အတန်းနဲ့ခံနိုင်တဲ့အတွက်အဲ့ဒါအဲ့လိုလုပ်ပါတယ်နောက်ပိုင်းကျမှကျွန်တော်တို့ကဟိုတဖုံးရိုးအစားထိုးတာဆက်လုပ်ရတယ်နောက်မေးရိုးအစားထိုးပြုပြင်တာလုပ်ရတယ်သွားရည်ညှိတာတွေလုပ်ရတယ်နှာခေါင်းပြင်တာတွေလုပ်ရတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအစင်းစင်ခွဲစိတ်ကုသတဲ့နေရာမှာအထူးဒီလူနာတွေဘက်ကပေါ့နော်သိတဲ့နေထားရရှိသေးလားဆရာဥပမာဘယ်လိုနေရာတွေမှာခွဲစိတ်ကုသလို့ရတယ
်ကျွန်တော်တို့မြန်မာပြည်မှာတော့နှာခေါင်းခွဲအောင်ခွဲစိတ်တဲ့ဌာနတွေကမေးရိုးနဲ့ဆိုရင်ခွဲစိတ်ကုပညာဌာနသွားဘက်ဆိုင်ရာစိတ်တက်သူတန်ကုန်မန္တလေးအဲ့ဒီမှာခွဲစိတ်လို့ရပါတယ်။နောက်မျက်နှာမီယိုသွားနေကြရင်အစားထိုးခွဲစိတ်ပြုပြင်မှုဌာနပြည်သူ့စေယုံကြီးတန်ကုန်မန္တလေး။နောက်မီယိုနဲ့ကြရင်ခွဲစိတ်ကုပညာဌာနကရင်တထောင်ပြည်သူ့စေယုံကြီးနေပြည်တော်မှာလည်းခွဲစိတ်ကုသမှုခိုင်လို့ရပါတယ်။
ဟုတ်ကဲ့ဆရာ။အခုလိုဒီခွဲစိတ်ကုသမှုလုပ်တဲ့နေရာပေါ်ပေါ်ဆရာနော်။ခွဲစိတ်ကုသမှုပြီးသွားတဲ့အခါမှာရောဆရာကြီးဒီလိုက်နာတဲ့အချက်တွေမျိုးဆောင်ရွက်ရှောင်ရွက်ရှိသေးလားဆရာ
။ကျွန်တော်တို့ကလေအဲ့ခွဲစိတ်တဲ့အခါမှာနှခမ်းခွဲအာခေါင်ခွဲခွဲစိတ်တာပေါ့နော်နှခမ်းခွဲခွဲစိတ်ပြီးလို့ရှိရင်တော့ကျွန်တော်တို့ကခုနှစ်ရက်အတွင်းပေါ့နော်အာခေါင်ခွဲခွဲစိတ်ပြီးလို့ရှိရင်တော့ရက်20အတွင်းကတော့ကျွန်တော်တို့အရေးပဲတက်ရတာပေါ့နော်အရေးကနှုတ်တို့ထမင်းရည်တို့စွတ်ပြုတ်တို့တတိရည်အဲ့ဒါတွေပဲတိုက်ရတာပေါ့နော်နှခမ်းခွဲချိုးဖို့ဖြီးတာကိုတော့ကျွန်တော်တို့ကအချိန်နေပုံမှန်မူတည်ပြီးတော့9ရက်ကနေတပတ်အတွင်းပေါ့နော်အဲ့မှာပြုတ်လုပ်တာပေါ့နော်အာခေါင်ခွဲချိုးဖို့ဖြီးတာကိုတော့ဟိုကျွန်တော်တို့မလုပ်ပါဘူးခင်ဗျအာခေါင်ခွဲကတော့ကျွန်တော်တို့အသားချိုးနဲ့ချုပ်ပြီးတော့ဒီတိုင်းပဲထားပါတယ်ပုံမှန်အပြင်တော့ခွဲစိတ်ကုသပြီးအားရနဲ့တပတ်ကြာလို့ရှိရင်ကျွန်တော်စေယုံအောင်ဆင်းလို့ရပါတယ်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။VOA American အတန်ကနေတောက်ကြနေမနက်ခင်းစီစဉ်တွေကို American ပြည်ထောင်စု Washington DC ကနေလိုင်းနိုမီတာ2432နဲ့40တို့ကနေတိုက်ရိုက်အတန်လွှင့်နေတာဖြစ်ပါတယ်။ VOE အစီအစဉ်မှာတန်လွှင့်ခဲ့တဲ့အစီအစဉ်တွေကိုပြန်လည်နားထောင်ခြင်းနဲ့ဆိုရင် www.barmis.voanews.com မှာနားဆင်နိုင်ပါတယ်ခင်ဗျာ။ခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာနီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ရဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA ကိုပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်ဟာကြောက်ဖြူထူးစီးဝါးရေးစုံကိုနေရာသတ်မှတ်ထားပြီးဆိုတာနဲ့ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းလွတ်မြောက်ရေးတပ်မတော် TNLA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူမျိုးရေးပြဿနာတွေဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြရတဲ့အကြောင်းတွေကိုကြားကြရပါပါရှင့်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့အကြားလက်မှတ်ရေးထိုးခဲ့ကြတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီဇင်ဘာလ၈ရက်နေ့မှာကျင်းပတဲ့လွှတ်တော်အစည်းအဝေးအတွင်း NCA စာချုပ်အပေါ်ကန့်ကွက်သူမရှိအတည်ပြုလိုက်တာဖြစ်ပါတယ်လွှတ်တော်ကနေစာချုပ်ကိုအတည်ပြုလိုက်တာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ရေးဆိုတဲ့မူနဲ့ ်လဲစန့်ကျင်နေသလိုနိုင်ငံရေးပြဿနာတွေကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲနဲ့ဖြတ်ကျော်ရမှာဖြစ်တဲ့အတွက်အားလုံးပါဝင်မှလွှတ်တော်မှာတင်သွင်းအတည်ပြုသင့်တယ်လို့ UNFC ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်အဖြစ်မြို့ရဲတောင်ဖက်10ကီလိုမီတာခွဲအကွာကန်တီတိန်ချောင်းကရက်တိန်ကတ်တပြည်နယ်ချောင်းဝါစတဲ့ခြေရွာ5ခုမှာမေအေရီယာဧက4000ကျော်တတ်မှတ်ထားပြီးဖြစ်ပါတယ်စီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလမှာစတင်ကောင်တည်ဖော်မယ်လို့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌယထာဘုဆောင်ရဲ့ဒုတိယဝန်ကြီးအူမြင့်သိန်းကဒီစီမာလာ3ပိုင်းကလွတ်တော်မှာတင်ပြခဲ့ပါတယ်။စီမံကိန်းဆောင်တတ်မှတ်ပေးဖို့နိုင်ငံတော်တမတာဦးသိန်းစိန်ကပြည်ထောင်စုလွတ်တော်နယ်ကဒူရဦးရှိမန်းကိုစာရေးသားပေးပို့ခဲ့ပြီးလွတ်တော်မှာတင်ပြခဲ့တာပါ။အဲ့ဒီစီမံကိန်းမှာရေနဲ့စိတ်ကန်းနှစ်ခုနဲ့အစိမ့်အင်ရစီမံကိန်းတွေပါဝင်မှာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းစပ်ခုံးမြင့်အနောက်ဖက်ကချင်လွတ်လပ်ရေးတပ်မတော် KIA ထိန်းချုပ်နေမြေဖက်ကို RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော်အဖွဲ့တွေကအသိပေးခြင်းမရှိဝင်ရောက်လာတယ်လို့ KNO ဖက်ကပြောပါတယ်RCSS SSA အဖွဲ့တွေဟာမူဆယ်ခရိုင် KNA တိုင်ရင်36နေမြေမူပေါ်ဖက်မှာအင်အား200ကျော်ဝင်ရောက်လာသလို KNA တိုင်ရင်38နေမြေမူရာအနီးနဲ့တိုင်ရင်နှစ်ဒေသမူကြီးဖက်မှာလည်းတပ်ဖွဲ့တစ်ဖွဲ့ဝင်ရောက်လာတယ်လို့မူဆယ်မြို့နယ်ဒေသခံတွေကပြောပါတယ်အခုလိုအသိပေးခွင့်တောင်းခြင်းမရှိဘဲဝင်ရောက်လာတဲ့အပေါ်မှာ KNA ဘက်ကစောင့်ကြည့်နေဆဲဖြစ်ပြီးနေမြေတိုးချဲ့လာမဲ့အနေထားရှိလာရင်အခြေအနေတင်းမာလာနိုင်တယ်လို့ KNA ဘက်ကဆိုပါတယ်
မြန်မာနိုင်ငံမှာကရင်မျိုးနွယ်စုခုနှစ်စုရှိတယ်လို့ဒီစင်မာလာ5ရက်နေ့ကပြည်နယ်နဲ့တိုင်းဒေသကြီးတီတီမှပါဝင်တက်ရောက်တဲ့မြန်မာတနိုင်ငံလုံးကရင်မျိုးနွယ်စုအတီးပြုတ်ဆိုင်ရာအစည်းအဝေးမှာဆုံးဖြတ်လိုက်ပါတယ်။ရခိုင်အစိုးရတတ်မှတ်ထားတဲ့ကရင်မျိုးနွယ်စုစက်တစ်ခုကိုတချို့ကရင်မျိုးနွယ်စုတွေကနေရာဒေသကိုအစွဲပြုတ်ခေါ်ဝေါ်ထားတဲ့မျိုးနွယ်စုတွေဖြစ်တဲ့အတွက်ကြောင့်အခေါ်ခံရတဲ့ကရင်မျိုးနွယ်စုတွေကမလိုလားတဲ့အတွက်ကရင်ရေးရာကော်မတီကနေပြန်လည်ပြုစုကောက်ယူပြီးမျိုးနွယ်စုခုနှစ်စုကိုပြန်လည်အတီးပြုတ်ထားတယ်လို့ကော်မတီတွင်မူစောကျော်စွာကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းလွတ်မြောက်ရေးတပ်မတော် TNLA တို့ကြားနေမြေအငင်းပွားမှုတွေကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်တိုက်ပွဲတွေကြောင့်ရှမ်းလူမျိုးနဲ့တအန်းပလောင်လူမျိုးတွေအကြားလူမျိုးရေးပြဿနာဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ဒီအကြောင်းကိုတော့ဆိုင်းမွန်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်လူမြောက်ရေးတပ်မတော် TNLA တို့ဟာနိုဝင်ဘာလ29ရက်နေ့ကစပြီးခုချိန်ထိရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မွန်းကြီးကျေးရွာအုပ်စုတွင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံ23ဦးကိုတောင်လူမြောက်ရေးတပ်မတော် TNLA ကနေဖမ်းဆီးသွားတဲ့အတွက်လူမျိုးရေးပဋိပက္ခအတွင်ဆောင်တွားမှာကိုထူးဆိုးရိမ်နေတဲ့အတွက်အ мян ဆုံးလုပေးဖို့လိုတယ်လို့မွန်းကြီးဒေသခံမောင်အိုက်ဆမ်ကပြောပါတယ်
ပလောင်အဖွဲ့ဖမ်းသွားတယ်ဟိုဟိုပန်တီရခံတနူမြန်ခါတီရခံတဲ့ဟိုအမြဲဆုံးလူပြောလို့ရပါဘောနော
်
အဲကြာလို့ရှိရင်လူမျိုးရေးကရဏဖက်ဟိုဦးတီတော်မှာစိုးရိမ်တာပေါ့
ဒီစင်ဘာ9ရက်နေ့တုန်းကလည်းဖမ်းဆီးခံရတဲ့လူတွေလွတ်ပေးဖို့ဒေသခံတိတ်ခါတော်ရဆရာတော်ကြီးတွေအပါအဝင်ပလောင်ရှမ်းကချင်စာပေရင်ကျေးမှုအတင်းဖွဲ့နဲ့လူမှုအတင်းဖွဲ့တွေစုပေါင်းပြီး TNR ရဲ့အမှတ်68တပ်ရင်းမှုစီကိုလိမ့်မှုပြီးစာတစောင်ပေးဖို့တောင်းဆိုခဲ့ပါတယ်တောင်ကြောင်းသားလူငယ်များအဖွဲ့ကလည်းအခုဖြစ်ပွားတဲ့ပြဿနာဟာပလောင်နဲ့ရှမ်းလူမျိုးကြားပြဿနာမဟုတ်ဘဲလက်နက်ကင်တပ်ဖွဲ့ကြားပြဿနာဖြစ်တယ်လို့ထုတ်ပြန်ခဲ့ပါတယ်ရှမ်းတိုင်းဒေသဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဆိုင်လေးကတော့ပြဿနာတွေကြီးထွားမလာအောင်အချင်းချင်းပြဿနာပုံချနေတာတွေမလုပ်ပဲတိုက်ပွဲတွေအများဆုံးရပ်တန့်ဖို့လိုတယ်လို့ပြောပါတယ်
။တိုင်းဒေသနဲ့ကန်ဖွဲ့အချင်းချင်းကြားမှာအဲ့လိုဖြစ်နေတဲ့ကိစ္စကအခုလာမယ့်အစိုးရအသက်ပြည်ကြောင်းကြီးကိုကတုံးတွေအထိခိုက်ပြနေတယ်လို့မြင်တယ်။အခုကပဲသူစပြီးပွားနေတယ်ဖြစ်ဖြစ်ပေါ့နော်။အများဆုံးရပ်တန့်ဖို့ကျွန်တော်တောင်းဆိုလိုပါတယ်ခင်ဗျ။
အခုနှစ်ဖက်တပ်ဖွဲ့အကြဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေကြောင့်နှမ်ခမ်းမြုံနယ်အတွင်းကဟိုပန်ကျေးရွာသား150ကျော်ဟာစစ်ပေးတင်းရှောင်နေရတယ်လို့ရွာသား20ကျော်ဟာလည်းလက်နက်ကင်တပ်ဖွဲ့တွေကနေဖမ်းဆီးထိန်းသိမ်းခံနေရဆဲအခြေအနေမှာရှိနေပါတယ်
ဆက်ပြီးတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုတိယအကြိမ်ညီလာခံပထမနှစ်ပတ်လည်မျက်နှာစုံညီကောင်စီအစည်းအဝေးမှာလက်ရှိပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေကိုသုံးသပ်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ကိုက်ညီမဲ့ရှေ့လုပ်ငန်းစဉ်တွေကိုချမှတ်နိုင်ရေးအပြင် NCA စာချုပ်နဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းတွေကိုတော့အမီကနေစူးစီးချပြီးနိုင်ကွင်းရင်ကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
UNFC ရဲ့အစည်းအဝေးပွဲမှာလက်ရှိ NC အပြည့်အရေးကိစ္စကိုအဓိကထားဆွေးနွေးခဲ့တယ်လို့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကခုလို
တကယ်ဒီတနိုင်ငံလုံးရဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲနဲ့ဖြတ်ကျော်သွားမှာဟိုအဲ့တော့ကျွန်တော်တိုင်းသားတဲ့အားလုံးကတော့ဒါဆက်ဆက်မှုရှိဖို့တော့လိုပါတယ
်ဒီဇင်ဘာလ9ရက်နေ့ညီလာခံရဲ့ဒုတိယနေ့မှာတော့တနင်္ဂနွေလုံးပြည်ကတာကဲမှုရစေးရေးစာချုပ် NCA မှာလက်မှတ်ရေးထိုးခဲ့တဲ့ချင်းမျိုးရတပ်ဦး CNF နဲ့ပို့မျိုးရလူမျိုးရေးဖွဲ့ချုပ် PNL တို့ကိုအဖွဲ့ဝင်ဖြစ်ကနေတရားဝင်ယာယီရပ်ဆိုင်းခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ခြားဝင်းနေ့တုန်းကလည်း UNSC ဖွဲ့ဝင်တွေဖြစ်တဲ့တိုင်းသားလက်နက်ကိုင်ဖွဲ့တီတီကခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့နိုင်ငံတကာသတိပညာရှင်တွေ့ဆုံမှုအစည်းအဝေးကနေရွေးကောက်ပွဲလွန်ကာလမှာအလုံးစုံပူးပေါင်းဆောင်ရွက်နိုင်ဖို့နည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့ UNFC ရဲ့ထွေထွေသွင်းမှုခူဦးရယ်ကဆိုပါတယ
်ရွေးကောက်ပွဲလွန်ကာလမှာရင်းချရင်းနဲ့ပတ်သက်ပြီးဘယ်လိုပုံကောင်းမှုအတူညီနဲ့ဖြေရှာမယ်ဆိုတဲ့ကိစ္စကိုအဓိကစဉ်းစားနိုင်အောင်လာစားရှာနိုင်အောင်လုပ်ရည်ရွယ်ပြီးတော့ဖြစ်ပါတယ်
2015ထွေထွေရွေးကောက်ပွဲပြီးလက်ရှိမြန်မာနိုင်ငံတွင်ဖြစ်ပျက်ပြောင်းလဲနေတဲ့နိုင်ငံရေးရှင်တွေရနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားဖွဲ့စည်းတွေအတွက်စိန်ခေါ်မှုတစ်ခုလို့လဲရှမ်းမျိုးရဒီမိုကရေစီဖွဲ့ချုပ် SNLD ရဲ့ထွေထွေတွင်းရေးမှူးစိုင်းညွတ်လွင်ကခုလို့ပြောပါတယ
်။သူကပြောင်းလဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီတော်လိုင်းဖွဲ့တွေနဲ့ဟုတ်လားနောက်ပြီးကျွန်တော်နိုင်ငံရေးပါတီတွေနဲ့ဟုတ်လားနောက်အစိုးရအဖွဲ့နဲ့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲနော်ဘယ်လောက်ထိပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့စိန်ခေါ်ချက်တွေပေါ့နော်
ဒီဆွေးနွေးပွဲမှာနိုင်ငံတကာသတ်သိပညာရှင်တွေကလည်းဖိလစ်ပိုင်နိုင်ငံ၊ဒီရီလင်ကာနိုင်ငံ၊တောင်အာဖရိကနိုင်ငံနဲ့မြောက်အိုင်ယာလန်နိုင်ငံတို့ရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုဆွေးနွေးတင်ပြခဲ့ကြသလိုတိုင်းဒေသခေါင်းဆောင်တွေကလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာ UNFC အနေနဲ့ပြန်လည်စုဖွဲ့ရေးကိစ္စတွေ၊ NCA စာချုပ်ကိစ္စတွေနဲ့အစိုးရတဲ့အပါအဝင်နိုင်ငံရေးပါတီတွေနဲ့ပူးပေါင်းလှုပ်ဆောင်ကြမဲ့ရှေ့လုပ်ငန်းစဉ်သဘောထားတွေကိုဆွေးနွေးတင်ပြခဲ့ကြပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့အကြားလက်မှတ်ရေးထိုးခဲ့ကြတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စေးရေးသဘောတူစာချုပ် NCA ကိုပြည်ထောင်စုလွတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်
တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီရာ
နေဆက်သတင်းတောက်တွေစုစည်းတင်ပြထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA တောက်ကြနေမနက်ခင်းအစီအစဉ်တွေကို VOA မြန်မာပိုင်းကနေဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဒုတိယကမ္ဘာစစ်တွင်အရက်သားတွေပေါ်ကျူးလွန်နေဆိုရထားတဲ့ရာဇဝတ်မှုတွေကြောင့်ထိတ်လန့်တုန်လှုပ်နေကြစင်မှာပဲ။ကုလသမဂ္ဂထွေထွေညီလာခံကြီးကနေ1948ဒီဇင်ဘာလ10ရက်နေ့မှာနိုင်ငံတကာလူ့အခွင့်အရေးပဋိညင်စာတမ်းကြီးကိုအတည်ပြုပေးခဲ့တာဖြစ်ပါတယ်။ထိုစဉ်ကလူ့အခွင့်အရေးပဋိညင်စာတမ်းကြီးကိုရေးဆွဲခဲ့တဲ့အဓိကဗိသုကာတွေနဲ့တူဖြစ်တဲ့အမေရိကန်သမရခရောဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာအမေရိကန်ကူးစက်လေဖွဲ့ရဲ့အဖွဲ့ဝင်တူလည်းဖြစ်တဲ့အလီနော်ရိုးစ်ဖော့ကမျက်မှောက်ကဘာကြီးရဲ့အခြေအနေကိုကြည့်ကြည့်အဖြစ်လူတူအနေနဲ့ဘဝမှာလုံခြုံမှုနဲ့ဂုံသိက္ခာထိမ့်သိမ့်သွားနိုင်ဖို့ရာအကာအကွယ်ပေးရမယ့်အချက်တွေလိုအပ်နေတယ်ဆိုတာကိုတွေ့ရှိခဲ့တယ်လို့ရေးသားခဲ့ပါတယ်1950ခုနှစ်ကစလို့ကုလသမဂ္ဂအနေနဲ့ဒီဇင်ဘာ10ရက်နေ့ကိုလူခွေးရင်းနေ့အဖြစ်ဆင်နွှဲခဲ့တာဖြစ်ပါတယ်ဒီအထိမ်းအမှတ်နေ့ကိုဆင်နွှဲရမှာအထင်ရှားဆုံးကတော့နော်ဝေးနိုင်ငံအော့စလိုမြို့မှာနိုဘယ်ညဉ့်ဉာဏ်ရေးဆုချီးမြှင့်တဲ့အခမ်းအနားကိုကျင်းပတဲ့အခါတည်းမြပဲဖြစ်ပါတယ်။တချိန်ထဲမှာပဲကမ္ဘာတစ်ဖက်မှာလေလူခွေးနဲ့ပတ်သက်တဲ့ရှုထောင့်အမျိုးမျိုးကိုဖော်ညွှန်းတဲ့အမှုပညာဖျော်ဖြေပွဲတွေနဲ့ပြပွဲအခမ်းအနားတွေကိုလည်းဆင်နွှဲခဲ့ကြတာဖြစ်ပါတယ်။ဒီနေ့လူခွေးနေ့ကိုဆင်နွှဲရမှာအရေးကြီးတဲ့လူခွေးသဘောတူစာချုပ်200ဖြစ်တဲ့ပြည်သူနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာနိုင်ငံတကာစာချုပ်ပြင်စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုအခွင့်အရေးဆိုင်ရာနိုင်ငံတကာစာချုပ်တို့ရဲ့250ပြည့်မဲ့အထိမ်းအမှတ်ကိုကြိုတင်မိမောင်းထိုးပြရာရောက်ဖို့ရည်ရွယ်သလိုတစ်နှစ်လုံးကျင်းပသွားမဲ့လှုပ်ရှားမှုတွေကိုလည်းစတင်လိုက်တာပဲဖြစ်ပါတယ်။ဒီသဘောတူစာချုပ်200စလုံးတို့ကို1966ခုဒီဇင်ဘာလ16ရက်နေ့ကကုလသမဂ္ဂထွေထွေညီလာခံကြီးကနေအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်။ခုလိုမဆုံးမနစ်ကြိုးပမ်းမှုတွေနဲ့တစ္ဆိုင်ရာတိုင်းပြည်တွေအပြင်နိုင်ငံတကာဌာနတွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့ကမ္ဘာတစ်ဖက်လှုပ်ရှားသူတွေရဲ့ထင်ရှားတဲ့အောင်မြင်မှုတွေရရှိခဲ့ပေမဲ့ ဆောင်ရွက်စရာတွေကတော့အများကြီးကြန့်ရှိနေသေးတာဖြစ်ပါတယ်ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့လူခွေးနေမှာလူခွေးကျူးလွန်ချိုးဖောက်မှုတွေအဆုံးသတ်စီဖို့နဲ့ချိုးဖောက်သူတွေကိုထိထိရောက်ရောက်အရေးယူနိုင်ဖို့ခံယူချက်ချင်းတူညီတဲ့နိုင်ငံတွေအနေနဲ့တန်တိတ်ထန်ခိုင်မာစွာအတူတကွလက်တွဲဆောင်ရွက်ဖို့ကြိုးပမ်းကြရမှာဖြစ်ပါတယ်အဆုံးတည်မှာတော့လူသားတွေရဲ့ရည်ရွယ်ချက်ကဒီဇင်ဘာလ10ရက်နေ့အထိမ်းအမှတ်ပွဲကိုဆင်နွှဲရမှာကဘာထွားလူခွင်းချိုးဖောက်မှုတွေကိုမိမောင်းထိုးပြဖို့လိုအပ်မဲ့နေ့ဖြစ်မဲ့အစားကဘာထွားမှာလူတိုင်းဟာလူအခွင့်အရေးကိုအဟံတားမရှိအပြည့်အဝခံစားကြရတယ်ဆိုတာကိုအတိအမှပြုမဲ့နေ့အတွင်းဆောင်းလာစေဖို့ပဲဖြစ်ကြောင်းပါရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်သာဖြစ်ပြီးတော့ VOA ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြားလိုပါတယ်။တောက်ကြနေမနက်ခင် VOA အစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။ကျွန်တော် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
ခုဆက်လက်ပြီးတော့ကြာနေသေးတဲ့အချိန်တော်တွင်မှသတင်းချင်းချုပ်ကိုဦးစံမိုးဝေကကြီးညာပေးပါမယ်ခင်ဗျာ
။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအီရန်နဲ့ဆီးရီးယားမှာရှိတဲ့ IS Islamic စစ်သွေးကြွတွေကိုပြီးခဲ့တဲ့သတင်းပတ်အတွင်းလေကြောင်းတိုက်ခတ်မှုတွေပြုလုပ်ခဲ့ရမှာ IS အဖွဲ့ရဲ့ဗန်နာယေးဝင်ကြီးနဲ့တခြားထိပ်တန်းခေါင်းဆောင်နှစ်ဦးသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခတ်မှုအတွင်း IS အဖွဲ့ရဲ့ဗန်နာယေးဝင်ကြီးအဘူစာလီနဲ့အဖွဲ့အတွက်ချင်းချောက်ငွေညစ်တဲ့အလုပ်တွေကိုတာဝန်ယူစီစဉ်ဆောင်ရွက်သူထိတ်တန်းခေါင်းဆောင်တဦးအလုပ်မှုဆောင်တာဝန်ယူထားတဲ့တခြားထိတ်ပိုင်းခေါင်းဆောင်တဦးတို့တည်ဆုံသွားတဲ့အကြောင်းအမေရိကန်စစ်ဖက်ဆိုင်ရာပြောခွင့်ရသူစတီဗ်ဝါရင်ကကြာနာပရီးနေမှာပြောဆိုလိုက်ပါတယ်။စီးရီးယားသမ္မတဘာရှယ်အယ်အာဆတ်အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့အတွက်မူပေါင်းတွေကိုစီးရီးယားအတိုက်အခံအုပ်စုကိုယ်စားလှယ်တွေကသဘောတူညီခဲ့ပါတယ်။စီးရီးယားနိုင်ငံရေးအဖွဲ့အစည်းတွေနဲ့ဒီလိုတွေ့ဆုံဖို့လက်နက်ကင်သဘုံအဖွဲ့ရဲ့ကိုယ်စားလှယ်ပေါင်း100ကျော်တက်ရောက်တဲ့ React မြို့မှာကျင်းပတဲ့ဆွေးနွေးပွဲကိုကြာသာပတိနေမှာအဆုံးသတ်ခဲ့ပါတယ်။ Australia နိုင်ငံ Sydney မြို့မှာရှိတဲ့ Australia ဗဟုအစိုးရရဲတပ်ဖွဲ့ဌာနချုပ်အပါအဝင်အစိုးရပိုင်းအဆောက်အဦတွေကြုံရအလင်းတင်တယ်လို့အရက်သားပြည်သူတွေကိုအကြမ်းဖက်တိုက်ခတ်ဖို့ကြံစီမှုနဲ့ဆေးကျော်တက်တဦးနဲ့အမျိုးသား၄ယောက်ကို Australia အာဏာပိုင်တွေကကြာသာပတိနေမှာစွဲချက်တင်လိုက်ပါတယ်။ကြာသာပတိနေ့စိုးစိုးပိုင်းမှာပဲအသက်15နှစ်အရွယ်လူငယ်တယောက်နဲ့အသက်20အရွယ်အမျိုးသားတယောက်တို့ကိုဆစ်ဒနီအနောက်ဘက်ချမ်းမှာရှိတဲ့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့ကြံစီမှုနဲ့ဆွဲချက်တင်လိုက်တယ်လို့ဩစတြေးလျဗဟိုအစိုးရရဲတပ်ဖွဲ့ဒုတိယရဲမင်းကြီးမိုက်ကယ်ဖီလန်ကသတင်းတောက်တွေကိုပြောဆိုပါတယ်။တခြားအမျိုးသား3ဦးကိုတော့အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့တီးခြားအမှုတွေနဲ့ထောင်ထဲမှာထိန်းသိမ်းထားပါတယ်။ပြစ်မှုထင်ရှားတယ်ဆိုရင်သူတို့အားလုံးဟာထောင်ဒဏ်တသက်တကျွန်းပြစ်ဒဏ်ကြားခံရဖို့ရှိပါတယ်။မွတ်စလင်တွေကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ဖို့ပိတ်ပင်ဖို့အတွက် Republican Party ဘက်ကသမ္မတလောင်းအဖြစ်ရွေးခံနိုင်ဖို့ကြိုးစားနေသူ Donald Trump ရဲ့အဆိုပြုချက်ကိုဝိုင်းဝန်းကန့်ကွက်သူတွေထဲမှာအမေရိကန်ပြည်ထောင်စုကနာမည်ကြီးမွတ်စလင်တစ်ဦးဖြစ်တဲ့ Heavyweight Lightweight Champion ဟောင်းမိုဟာမက်အလီလည်းပါဝင်ခဲ့ပါတယ်
။ဒါကတော့သတင်းချင်းချုပ်ကိုဦးစံမိုးဝေကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လို့ရမှုက Matt Nana Chan ဖြစ်ပြီးတော့ Engineer ကတော့ Zinat Abdul Rahman ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOA American တန်မနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.